Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာသောရရှင်ပေါင်းရှင်လန်းချမ်းမြေ့ကြပါစေလို့အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေနှုတ်ခွန်းဆက်တာလိုက်ပါတယ် VOA American တန်ကနေ2018ခုနှစ်မေလ20ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51တို့ကနေဖမ်းယူနားဆင်နိုင်ရတယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ခင်ဗျာသမိုးရွာကနေအခုမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖက်သတင်းတွေကိုကိုအောင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါအမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးလုံခြုံရေးအမှုတည်တည်တတ်တာရှော့ချဖို့လိုရမယ့်အဆင့်တွေပေါ်နောက်ဖက်သဘောတူညီမှုရပြီလို့ပြောပါတယ်တောင်တရုတ်ပင်လယ်တွင်ပိုင်ဆိုင်မှုညင်းပွားနေတဲ့ကျွန်းကျွန်းပေါ်ကလေယာဉ်ခွင်မှာတရုတ်ဘုံကျဲလေယာဉ်တွေအတက်အဆင့်လေ့ကျင့်နေလို့ CCTV ကပြောပါတယ်မြန်မာပြည်မြောက်ပိုင်းမှာပြစ်ခတ်ရဆဲချဖို့တရုတ်ကာကွယ်ရေးဌာနကတောင်းဆိုလိုက်ပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေတင်ဆက်ပြီးကြားရမယ့်သတင်းတော်လေးတွေမှာဆိုရင်တော့အမေရိကန်ပြည်ထောင်စုမှာလာမယ့်နိုဝင်ဘာလကျင်းပမယ့်လွှတ်တော်ကြပြတ်ရွေးကောက်ပွဲတွေအတွက်ပါတီနှစ်ရက်လုံးကပြင်ဆင်နေကြဒီမှာသမ္မတဒေါ်နယ်ထရန့်ကသူ့ဆိုရင်ချက်တွေနဲ့ပတ်သက်ပြီးတော့ရင်းလော်ရီတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ကြပါမယ်။ဒါပြင်ရန်ကုန်မြို့အမေရိကန်တန်ယုံနဲ့အာရှဖောင်ဒေးရှင်းတို့ကမြန်မာနိုင်ငံအတွက်ဘူးတုဒနဲ့ပညာရေးဆိုင်ရာစာအုပ်စာတမ်းတွေတူတန်းခဲ့တဲ့အကြောင်းစတဲ့သတင်းလော်ရီတင်ဆက်ပေးဖို့ရှိသလိုဥအောင်ခင်ရဲ့မြန်မာရေးတုံးသက်ချက်အင်္ဂလိပ်စာသင်ခန်းစာစာရည်နဲ့အတူစနေညပိုင်းကဆွေးနွေးကြတဲ့ဒါရိုက်လီလန်းကိုပြန်လည်ပြီးတော့ထုတ်လွှင့်ပေးမှာပါ။အခုရင်ဆုံးတော့တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုအောင်တို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ။
တရုတ်နိုင်ငံနဲ့ကုန်သွယ်ရေးမှာအမေရိကန်ပြည်ထောင်စုဘက်ကလုံငွေပြနေတာကိုတိတိတတ်တာရှော့ချာရေးလှုပ်ဆောင်မဲ့အဆင့်တွေပေါ်နှစ်နိုင်ငံကြားသဘောတူညီချက်ကြားလိုက်ပြီလို့တရုတ်နဲ့အမေရိကန်တို့ကပြောပါတယ်။ဝါရှင်တန်မြို့တော်မှာနှစ်ဖက်အဆင့်မြင့်တာဝန်ရှိသူတွေဆွေးနွေးကြပြီးတဲ့နောက်စနေနေ့ကအဲ့ဒီကြေညာချက်ထွက်လာတာပါ။တရုတ်နိုင်ငံရဲ့မမျှတတဲ့ကုန်သွယ်ရေးလုံထုံးလုံနည်းတွေကြောင့်အမေရိကန်ဟာတရုတ်ကိုရောင်းရတာတဲ့တရုတ်စီကနေဝယ်ရတာကအများကြီးပိုနေတယ်လို့အမေရိကန်ကဆွဆဲပြောဆိုထားတာပါ။အခုတော့အမေရိကန်ဝန်ဆောင်မှုတွေနဲ့ထုတ်ကုန်တွေအထူးသဖြင့်စိုက်ပျိုးရေးနဲ့စွမ်းအင်ကဏ္ဍပိုင်းတွေမှာဘိုးဘီထင်ထင်ရှားရှားတိုးမြှင့်ဝယ်ယူသွားမယ်လို့တရုတ်ဘက်ကကတိပြုပါတယ်။အသေးစိတ်ကိုညီနိုင်ဆွေးနွေးဖို့တာဝန်ရှိသူအဖွဲ့တစ်ဖွဲ့ကိုတရုတ်နိုင်ငံလွှတ်မယ်လို့သမ္မတရင်ပြည်တော်ရဲ့ထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်။ညာနာပစ္စည်းမူပိုင်ခွင့်အကောက်အွယ်ပေးဖို့အရေးကြီးတယ်ဆိုတာထုတ်ပြန်ချက်ထဲမှာပြောထားတယ်လို့ကုန်သွယ်ရေးမှာဒန်းတူအခြေအနေတစ်ခုဖြစ်လာဖို့နှစ်ဖက်အတူတကွလှုပ်ဆောင်သွားမယ်လို့လည်းပြောထားပါတယ်။အထက်လူတော်တွင်ဒီမိုကရက်တစ်လူနည်းစုခေါင်းဆောင်ချက်ရှူမာကတော့ဒီထုတ်ပြန်ချက်ထဲမှာအသေးစိတ်တွေမပါသလောက်ပဲလို့တုံ့ပြန်ပါတယ
်။ Texas ပြည်နယ် Center Field မြို့အထက်တန်းကျောင်းကတနက်နေ့ပစ်ခတ်မှုအတွင်းတိုက်ဆုံသွားသူ10ဦးထဲမှာဒီပညာရေးဖလှယ်တဲ့အစီအစဉ်နဲ့ရောက်နေတဲ့ပါကစ္စတန်ကျောင်းသူတဦးလည်းပါဝင်ပါတယ်။အသက်18နှစ်အရွယ် Sabika Sheikh ကဒီ yes အစီအစဉ်နဲ့2019ဩဂုတ်လကတည်းကအမေရိကန်ပြည်ထောင်စုကိုရောက်ရှိနေတာဖြစ်ပြီးနောက်လကုန်ဒီအစီအစဉ်ပြီးမှပါကစ္စတန်ကိုပြန်လာပါအခုလိုသူတည်ဆုံမှုနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံသားရေးဝန်ကြီး Mike Pompeo ဟာစပီကာရဲ့မိသားစုနဲ့မိတ်ဆွေတွေစီဝမ်းနည်းစကားပြောကြားခဲ့ပါတယ်စပီကာဟာအမေရိကန်နိုင်ငံသားရေးဌာနရဲ့ပညာရေးဖလှယ်အစီအစဉ်နဲ့လာရောက်တာဖြစ်ပြီးဒီအစီအစဉ်ဟာအမေရိကန်နဲ့ပါကစ္စတန်ကြားဆက်ဆံရေးမြင့်တင်တဲ့အစီအစဉ်တစ်စိတ်တစ်ပိုင်းလည်းဖြစ်ပါတယ်စပီကာပါဝင်တည်ဆုံကြသူတွေအတွက်အထူးကြေကွဲကြောင်းနဲ့ဒီအမေရိကန်မှာရောပါကစ္စတန်မှာပါဝမ်းနည်းပူဆေးကြကြောင်းနိုင်ငံသားရေးဝန်ကြီးဖွန်ပေယိုရဲ့ကြေညာချက်မှာထုတ်ပြန်ပြောဆိုခဲ့ပါတယ်ဒီတနက်နေ့ပြစ်ခတ်မှုကြောင့်တည်ဆုံသူ10ဦးရှိပြီးတော့အခုချိန်ထိတော့ဒီဒဏ်ရာရတဲ့သူ13ဦးရှိတယ်လို့အာဏာပိုင်တွေကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
တောင်တရုတ်ပင်လယ်ပြင်ပိုင်ဆိုင်မှုအငင်းပွားနေတဲ့ကျွန်းကျွန်းပေါ်မှာတိစောက်ထားတဲ့လေယာဉ်ခွင်မှာတရုတ်လူတွေကတာဝေးသွားဘုံကျဲလေယာဉ်တွေပထမဆုံးအကြိမ်တက်ဆင်းလုလိုက်တယ်လို့တရုတ်နိုင်ငံပိုင် CCTV ရုပ်သံသတင်းဌာနကပြောပါတယ်ဒီချင်းတွေဟာနေမြေပိုင်ဆိုင်ကြောင်တရုတ်ကပြောတာတွေပိုးပြီးကျေပြန့်လာနေတဲ့ပေါ်နောက်ထပ်စိုးရိမ်မှုတွေတိုးလာနိုင်စေပါတယ်တရုတ်ပြည်သူ့လွတ်မြောက်ရေးတပ်မတော် PLA လီဒါရဲ့လေ့ကျင့်မှုမှာ H6K ဘုံကျဲလေယာဉ်တွေဒေသမှာအတက်ဆင်းလုတာပါဝင်တယ်လို့ CCTV ကပြောပါတယ် PLA လီဒါရဲ့ဘုံကျဲလေယာဉ်တပ်ဖွဲ့တရင်မှုဝမ်ကောင်ဆုံးကဒီလေ့ကျင့်ခန်းဟာဒေသအားလုံးကိုဝင်ထွက်သွားလာနေတာနဲ့အချိန်မရွေးနီလန်ပေါင်းစုံနဲ့တိုက်ခိုက်နိုင်စွမ်းတို့ကိုဦးတည်တဲ့အရေးပါတဲ့အဆင့်အဆင့်ဖြစ်တယ်လို့ CCTV ကပြောပါတယ်တောင်တရုတ်ပင်လယ်တွင်ကကျွန်းတွေတန်းလာကြောက်တန်းတွေနဲ့ရေငန်အိုင်တွေကိုပိုင်ဆိုင်မှုနဲ့ပတ်သက်ပြီးတရုတ်နိုင်ငံနဲ့အိန္ဒိယနိုင်ငံတွေကြားအငင်းပွားနေတာပါတောင်တရုတ်ပင်လယ်ဟာကမ္ဘာလုံးဆိုင်ရာရေကြောင်းကုန်သွယ်ရေးအတွက်အရေးပါတယ်လို့ငါးသီယံဇာတ်ပေါ်ကျော်သွားပြီးရေနံနဲ့သဘောတောင်တွေရှိမယ်လို့လည်းယူဆထားကြပါတယ
်ဆိုမာလီနယ်ပေါင်းမွတ်စလင်ဒုက္ခသည်ဖြစ်ခဲ့သူတူဟာဗြိတိန်နိုင်ငံရှက်ဖီမြို့ရဲ့အငယ်ဆုံးမြို့တော်ဝင်ဖြစ်လာပါတယ် Green Party ဝင်ပထမဆုံးမြို့တော်ဝင်လည်းဖြစ်တဲ့အသက်28နှစ်အရွယ် မက်ဂျစ်မက်ဂျစ်သာတောက်ကြနီမှာမြို့တော်ဝန်အဖြစ်ကျန်းသက်စာကျင်းဆိုခဲ့ပါတယ်။ဆိုမာလီနီဝေဘာတူဖြစ်တဲ့ရှဖီမြို့ကောင်စီဝင်တူဖြစ်သူခေါ်တမ်အော့စမန်ကလည်းဒါဟာဆိုမာလီတွေနဲ့မွတ်စလင်အတိုင်းဝိုင်းတွေအောင်မြင်မှုကြီးဖြစ်တယ်လို့ VOA ဆိုမာလီဌာနကပြောပါတယ်။ဒါအပြင်ရှဖီမြို့ကလူငယ်တွေရဲ့အောင်ပွဲဖြစ်ကြောင်းနဲ့အိမ်မက်တီတိုင်းအကောင့်တွေဖော်ဖို့မဖြစ်နိုင်ဘူးလို့ပြောကြခဲ့သူတွေအတွက်လည်းဒါဟာမမှန်ကန်ကြောင်းသတင်းစကားပလိုက်တာပဲလို့သူကဆိုပါတယ်။မက်ဂျစ်ဟာဆိုမာလီနိုင်ငံမြောက်ပိုင်းဘာရာဝိုဒေသမှာမွေးဖွားခဲ့သူဖြစ်ပြီးတော့အသက်၅နှစ်အရွယ်မှာရှဖီမြို့ကိုရောက်လာတာပါ။အဲ့ဒီမတိုင်ခင်တော့အီသီယိုးပီးယားနိုင်ငံကဒုက္ခသည်စခန်းတစ်ခုမှာမိခင်တခြားညီကိုမောင်နှမ၅ဦးနဲ့အတူ6လတာနေထိုင်ခဲ့ပါတယ်ခင်ဗျာ
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9683ညာလိုင်းထိုမီတာ48 kHz 6753ညာနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီကြီးပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းလိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါသေးတယ
်။ဒီလိုကနေတနင်္ဂနွေမနေ့ဖက်သတင်းများကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံမြောက်ပိုင်းမှာတိုက်ခိုက်နေကြတဲ့အဖွဲ့တွေအနေနဲ့ထိနေနေနေလှုပ်ဆောင်ကြဖို့နဲ့အပြစ်ခတ်ရစေရေးချက်ချင်းကြေညာဖို့တရုတ်ကော်မတီဌာနကတောင်းဆိုလိုက်ပါတယ်။တရုတ်မြန်မာနယ်စပ်မှာဖြစ်တဲ့တိုက်ပွဲတွေကနေတရုတ်နိုင်ငံဘက်ကဒုံးကျည်နဲ့ကြီးစံတချို့ကြောပြီးရောက်လာတယ်လို့တရုတ်နိုင်ငံတွင်သောဝေဘိုလူမှုဆက်သွယ်ရေးမီဒီယာတွေကတရုတ်ကာကွယ်ရေးဌာနရဲ့တရားဝင်ဆန္ဒနာမှာတောက်ကြံနေနှောင်းမိုင်းတင်ထားတဲ့ထုတ်ပြန်ချက်တွေဖော်ပြထားပါတယ်။အဒီဖြစ်ရတွေ့တွင်တရုတ်နိုင်ငံသား၃ဦးတေဆုံးသွားတဲ့သတင်းတွေလည်းထွက်ထားတာပါ။အခြေအနေကိုတရုတ်ကာကွယ်ရေးဌာနကအနီးကပ်စောင့်ကြည့်နေပြီးတရုတ်မြန်မာနယ်စပ်တစ်လျှောက်ကင်းလှည့်တာနဲ့လူမျိုးရေးအစီအမံတွေကိုတိုးမြင့်လှုပ်ဆောင်ထားတယ်လို့လည်းပြောပါတယ်။နယ်စပ်ထိန်းချုပ်ရေးခိုင်မာအောင်တရုတ်စစ်ဘက်ကဆက်လုပ်သွားမှာဖြစ်ပြီးနိုင်ငံသားတွေနဲ့ပိုင်ဆိုင်ပစ္စည်းတွေကိုအခိုင်အမာကာကွယ်ဖို့အတွက်လူဝတ်တလူချမှတ်လုပ်ဆောင်သွားမယ်လို့လည်းကာကွယ်ရေးဌာနရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။တရုတ်နိုင်ငံနောက်တောင်ပိုင်းယူနန်ပြည်နယ်နဲ့ကက်လီရဲ့မြန်မာနိုင်ငံမျိုးဖွဲ့ချမ်းမှာမကြာသေးခင်ကာလတွေအတွင်းအပြန်အလှန်တိုက်ခိုက်တာတွေပိုများလာနေပါတယ်။ပြီးခဲ့တဲ့သတင်းပတ်စနေနေ့ကမူဆယ်မြို့ကိုတအန်းပလောင်တပ်တွေဝင်တိုက်ပြီးတပ်မတော်နဲ့တိုက်ပွဲဖြစ်တာကြောင့်လူ24ယောက်ထဲမှနေသေဆုံးပါတယ်။
ဟာဝိုင်ကျွန်းစုကကေလာဝေမီးတောင်ပောက်ကွဲရာကနေစီးဆင်းလာတဲ့ချော်ယူရီဟာလူနေကျဲတဲ့ဒေသကနေအိမ်40လောက်ကိုဝိုင်းပတ်စီးဆင်းခဲ့တာကြောင့်အဲ့ဒီအရက်မှာကြံရှိနေထိုင်သူ4ဦးထက်မနည်းကိုပြည်တွင်းကာကွယ်ရေးအရန်တပ်ဖွဲ့ရဟတ်ရင်တွေနဲ့တောက်ချာနေမှာခေတ္တခဲ့ရပါတယ်။မီးတောင်ပောက်ကွဲပြီးတရက်ကြာမှအခုလိုကေတင်လိုက်ရတာဖြစ်ပြီးပြားရီဟာကီလိုမီတာအတော်မြင့်မြင့်အထိရောက်ရှိခဲ့ပါတယ်။အမေရိကန်ပူမိတိုင်းတာရေးအဖွဲ့ကဒီချော်ယူရီဟာတနာယီကို366မီတာနှုန်းနဲ့စီးဆင်းနေတယ်လို့ဆိုပါတယ်ဒီလာဇမ်းပိုင်းကလေးကလှုပ်လှုပ်ရှားရှားနဲ့ပောက်ကွဲလာတဲ့မီးတောင်ဟာဂျာလာဘေးနေရုံကတော့အရှိန်အဟုန်အပြင်းဆုံးနဲ့ပောက်ကွဲခဲ့ပါတယ်။ဟာဝိုင်ကြီးခရိုင်အရသာကာကွယ်ရေးဆိုင်ရာအရာရှိတွေကဒီကဲဆယ်ကြီးနဲ့ပြည်တွင်းကာကွယ်ရေးအရန်တပ်ဖွဲ့တွေဟာနေမီတစ်ခုလုံးကိုအနီးကပ်စောင့်ကြည့်နေပြီးအပြင်းလူတွေဝင်လာလို့မရအောင်လဲတားဆီးနေပါတယ်ခင်ဗျာ
။မြန်မာစံတော်ချိန်စနေနေ့ဘက်ကကစားတဲ့ Chelsea နဲ့ Manchester United တို့ FA Cup ဘောလုံးပွဲမှာ Chelsea အတင်းကတကူကူမရှိနဲ့နိုင်ရပြီးတော့ Champion ဖြစ်သွားပါပြီ။ပထမပိုင်း22မိနစ်မှာ Chelsea ရတဲ့ penalty goal ကို Hazard ကတွင်းယူပြီးတလုံးတီးသောအနိုင် goal ကိုရသွားတာပါ။ဒုတိယပိုင်းအချိန်အများစုမှာ Man U ကဖိကစားပေမဲ့လည်းရတဲ့အခွင့်အရေးတွေကို goal ဖြစ်မပြောင်းလဲနိုင်တဲ့အခြေအနေသွားတာပါ။ဒီဖလားဟာ Chelsea အသင်းအတွက်ဒီနှစ်ဘောလုံးရာသီတလုံးတီးသော Champion ဖလားဖြစ်ပြီး Man U အသင်းအတွက်တော့ဖလားလက်မဲ့ဘောလုံးရာသီဖြစ်သွားပါပြီ။ Chelsea အသင်းဟာ FA Cup ပြိုင်ပွဲမှာဒီနှစ်နဲ့ဆိုရင်ဘောလုံးပွဲ73ကြိမ်တက်ပြီးဒီတစ်ကြိမ်နဲ့ဆို8ကြိမ်မြောက်ပူဆွဲတာဖြစ်ပါတယ်။ဒီနှစ်မတိုင်ခင်နောက်ဆုံးပိုဆွဲတာက2012ခုနှစ်မှာဖြစ်ပြီး2019ခုနှစ်မှာဘိုလူပွဲတက်ပေမဲ့အာဆင်နယ်ကိုရှုံးပြီးဖလားနဲ့လွဲပါတယ်။မန်ယူသင်းကတော့ FA Cup ဘိုလူပွဲအကြိမ်20တပူပြီး12ကြိမ်ပိုဆွဲထားပါတယ်။ FA Cup မှာအာဆင်နယ်အသင်းက73ကြိမ်နဲ့အများဆုံးပိုဆွဲထားပါတယ
်။ဗြိတိန်တော်ဝင်မင်းသားဟယ်ရီနဲ့အမေရိကန်ရုပ်ရှင်သရုပ်ဆောင်မီဂန်မာကယ်ရီရဲ့လက်ထပ်ပွဲလန်လန်မြို့အပြင်ကဝင်စားရဲတိုက်မှာမနေ့ကကျင်းပပါတယ်ဗြိတိန်နိုင်ငံရဲ့ဘီရင်ဖြစ်လာဖို့ဆက်ထမမြောက်နေရာမှာရှိနေတဲ့မင်းသားဟယ်ရီတို့တော်ဝင်ဇနီးမောင်နဲ့နှစ်ဦးလက်ထက်ပြီးမှဒီ14ရာစုလက်ရာစိန့်ဂျော့ချ်ဘုရားကျောင်းရှိကိုထွက်လာတဲ့အခါမှာတော့ပရိသတ်ကချီးကျူးဩဘာပေးခဲ့ကြသလိုအဲ့ဒီနောက်မြင်းလေးအောင်ဆွဲတဲ့ယထာနဲ့ဖြတ်တန်းသွားချိန်မှာလဲဝမ်သာအားရနဲ့နှုတ်ဆက်ဩဘာပေးခဲ့ကြပါတယ်ဗြိတိန်ဘီမာကြီးအဲလီဇဘက်ကလည်းတော်ဝင်ဇနီးမောင်နဲ့နှစ်ဦးကို success နေစားနဲ့နေစားကြတော့ပွဲချင်းမြင်အနှင်းပါတယ်။ကျမကြီးအချိန်ဒီကြောင့်မီဂန်မာကဲရဲ့ဖခင်ဖြစ်သူကမင်္ဂလာပွဲကိုမတက်ရောက်နိုင်လို့သူတို့သမီးရဲ့မိခင်ပဲမင်္ဂလာပွဲမှာရှိနေခဲ့ပြီးတော့သူတို့သမီးကိုမင်္ဂလာဆင်မြင့်စီကိုခေါ်လာပေးရတဲ့ဖခင်ရဲ့နေရာမှာတော့သူတို့သားဖြစ်သူမင်းသားဟယ်ရီရဲ့ဖခင်မဲတော်အင်ရှိဇန်ဝေလာမင်းသား Charles ကခေါ်လာပေးခဲ့ပါတယ်။သူတို့သားသူတို့သမီးနဲ့တရက်တီကျွမ်းရင်းနေသူပိတ်သက်ချောက်လောက်ကိုပဲမင်္ဂလာဆောင်အခမ်းအနားကိုဖိတ်ကြားခဲ့တာဖြစ်ပြီးတခြား2500ကျော်ကိုတော့မင်္ဂလာပွဲတက်သူတွေကိုမြင်နိုင်တဲ့ဝင်းစာရဲတဲ့ခြံဝင်းတွေကိုလာရောက်ခွင့်ပေးပါတယ်ဒီတော်ဝင်မင်္ဂလာပွဲကိုကိုယ်တိုင်မြင်မြင်တွေ့နိုင်ဖို့ တကယ်ပါလုံးကခီးသွားတယ်လေတမိုင်းဝင်ဝင်စားမျိုးမှာရောက်နေကြတဲ့အပြင်အဲ့လိုကိုယ်တိုင်မသွားနိုင်သူတွေကတော့ရုပ်မြင်သံကြားနဲ့အင်တာနက်အွန်လိုင်းတို့ကနေတိုက်ရိုက်ထုတ်လွှင့်ပြသမှုကိုစောင့်ကြည့်ကြတာပါဗြိတိန်နိုင်ငံရဲ့အရေးပါဆုံးမင်္ဂလာပွဲလို့ပြောနိုင်တဲ့ဒီမင်္ဂလာပွဲအတွက်ထောင်ထဲချီတဲ့လူမျိုးရေးရဲဝန်တန်းတွေလည်းတိုးမြှင့်ချထားခဲ့ပါတယ်ခင်ဗျာ
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုအောင်တို့ကြီးညာတော်တာဖြစ်ပါတယ် VOA မြန်မာပိုင်းအစီအစဉ်ကအခုထုတ်လွှင့်ချက်တွေကိုအင်တာနက်ဆာမင်နာ burmese.voanews.com မှာလည်းအတန်လွှင့်ချင်တဲ့တပြိုင်တည်းဖမ်းယူနားဆင်နိုင်ကြပါတယ်။အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုစတင်ပြီးတော့နားဆင်ရပါမယ်။ American ပြည်အောင်စုမှာနောက်တစ်ကြိမ်သမ္မတရွေးကောက်ပွဲကျင်းပဖို့နှစ်နှစ်ကျော်လိုသေးပေမဲ့သမ္မတ Donald Trump သမ္မတအတိုက်ခံ Democrat Party တွေကအလားအလာရှိတဲ့ကိုယ်စားလှယ်တွေပါ2020ပြည့်ရွေးကောက်ပွဲအတွက်ကြိုတင်ပြင်ဆင်နေကြပါပြီ။ Democrat ကိုယ်စားလှယ်တွေကသမ္မတလောင်းဖြစ်ရှင်ပြိုင်ဖို့အလားအလာရှိသူတွေအများပြားရှိနေပေမဲ့ထူးထူးခြားခြားရှေ့တန်းကိုရောက်လာတဲ့သူတော့အခုဒီအချိန်ထိမတွေ့ရသေးပါဘူးဒီကြောင့် VOA သတင်းတောက်ဂျင်းမလုံးကသတင်းဆောင်မကိုကိုအောင်လင်ဦးကပြောပြပေးမှာပါအိန္ဒိယနာပြည်နယ်ကလူစုစီးပွားရေးတစ်ခုမှာရောက်ရှိနေတဲ့သမ္မတဒေါ်နယ်ထရမ့်က
Our new slogan for 2020 You know what it is Keep America great
မင်းကတော့ချီးချေခံရတဲ့တိုင်းပြည်ပြောင်းလုပ်မယ်ဆိုတဲ့ကြေကျော်တဲ့နဲ့အနိုင်ရခဲ့တဲ့သမ္မတဒေါ်နယ်ထရမ့်က2020ပြည့်ရွေးကောက်ပွဲမှာလည်းအမေရိကန်ကိုကြီးမြတ်တဲ့တိုင်းပြည်ဖြစ်ဆက်ထိန်သွားမယ်ဆိုတဲ့စံပုံနဲ့ရှင်ပြိုင်သွားမယ်ကြောင်းမကြာခင်ကအင်ဒီယားနာပြည်နယ်ခီးစင်မှာပြောသွားတာပါ။ဒါမှမဟုတ်နိုဝင်ဘာလကျရင်ကျင်းပမယ့်လွှတ်တော်ရွေးကောက်ပွဲမှာအတိုက်ခံဒီမိုကရက်တစ်အသာရမယ့်အခြေအနေတွေလည်းသမ္မတကစိတ်ပူနေတယ်ဆိုတာကထင်ရှားနေပါတယ်
။ And all of the great momentum that we're having as a country on jobs, on safety.on security
အလုတ်ကန်ဘေးကင်းလုံခြုံရေးနဲ့စစ်သက်ဆိုင်ရာကိစ္စတွေလို့တိုင်းပြည်မှာအရှိန်ဟုန်ကောင်းတွေအားကောင်းနေပါတယ်။နိုဝင်ဘာမှာဓာရီကိုထိခိုက်နိုင်ပါတယ်
။ Massachusetts ပြည်နယ်ထက်လက်တော်မတ် Elizabeth Warren တို့လိုသမ္မတလောင်းဖြစ်ရှင်ပြိုင်မဲ့အလားအလာရှိနေတဲ့ Democrat ကိုယ်စားလှယ်တွေကတော့ပါတီရဲ့အနာဂတ်နဲ့ပတ်သက်လို့မကြတဲ့ရင်က Washington ကညီလာခံမှာပြောဆိုခဲ့ကြပါတယ်။ဒီနေ့ရွေးကောက်ပွဲမှာအောက်လွတ်တော်မှာလည်းမကထက်လက်တော်မှာပါလူများစုဖြစ်ပြန်လဲထိချုံနိုင်မှုပါတီအနေနဲ့ကြော်လောရမယ့်အခက်အခဲတွေရှိနေကြောင်းလည်းပြောဆိုခဲ့တာပါ။
We can't climb that hill by ignoring the millions of Americans who are angry and scared about the damage this president
နှစ်သမရနဲ့ Republican Party ကကျမတို့ရဲ့ဒီမိုကရေစီစနစ်ကိုထိခိုက်ပျက်စီးအောင်လုပ်ခဲ့တဲ့အပေါ်စိုးရွံဒေါသထွက်နေကြတဲ့ American ပြည်သူတမ်းပေါင်းများစွာကိုလစ်လျူရှုထားလို့ကတော့ဒီတောင်ကိုကြောနိုင်မှာမဟုတ်ပါဘူး။ဒါကိုလစ်လျူရှုထားလို့မဖြစ်ပါဘူး။
သမ္မတလောင်းဖြစ်အလားအလာရှိသူနောက်တူဖြစ်တဲ့နယူးယောက်အထက်လွှတ်တော်အမတ်ခရစ်စတန်ဂီလီဘရန်ကတော့ခွန်အားတွေရထားတဲ့အမျိုးသမီးမဲဆန္ဒရှင်တွေကြောင့်ဒီမိုကရက်တီအကျိုးရှိလိမ့်မယ်လို့ခန့်မှန်းပါတယ်
။ And the reason we will take back the House and hopefully the Senate
အထက်လွှတ်တော်ကမကအထက်လွှတ်တော်ကိုပါပြန်ထိန်းချုပ်နိုင်မှုမျှော်လင့်ရတဲ့အကြောင်းကတော့နိုင်ငံအနှံ့အမျိုးသမီးကိုယ်စားလှယ်တွေစံချိန်တရာများလာလို့ပါ။အမျိုးသမီးတက်ကြွလှုပ်ရှားသူတွေရဲ့အားကောင်းတဲ့လှိုင်းလုံးကြီးကဖြစ်အောင်လုပ်သွားပါလိမ့်မယ်။
2020သမရရွေးကောက်ပွဲအတွက်အလားအလာရှိသူနောက်တူဖြစ်တဲ့မင်းနစ်ဆွတ်တပ်ပြည်နယ်ထက်လက်တော်အမတ်အမီကလိုဘူချာကတော့မဲဆန္ဒရှင်အနေနဲ့သမရထရန့်ကိုစန့်ကျင်ရေးပြောရုံလောက်နဲ့ကျင့်နေနိုင်မှာမဟုတ်ဘူးလို့ဆိုပါတယ်
။ They don't like how he beats up on innocent people and they are going to stand up against that.
အပြစ်မဲ့သူတွေကိုသူအနိုင်ယူတဲ့ပုံစံကိုလူတွေမကြိုက်ကြပါဘူး။ဒါကိုလည်းစန့်ကျင်ကြမှာပါ။ဒါပေမဲ့လည်းဒါတွေကိုတစ်ချိန်လုံးထောက်ပြဝေဖန်ပြီးတော့အချိန်ကုန်နေမယ်ဆိုရင်တော့ဘာအကျိုးကျေးဇူးမှတွေ့ရမှာမဟုတ်ပါဘူး။သူပါဆိုတာကိုသိနေပြီသားဖြစ်တဲ့အတွက်ကျမတို့အနေနဲ့တခြားမတူတဲ့ပုံစံတစ်ခုကိုချပြဖို့လိုပါတယ်
။ Washington ချီဆိုင် Bipartisan Policy Center လေးလာရေးဌာနကနိုင်ငံရေးအခက်အခဲ John Fortier ကတော့အရင်သမ္မတအများစုလက်ထက်မှာကြုံခဲ့ရတယ်လို့ဒီနေ့လွှတ်တော်ရွေးကောက်ပွဲမှာအစိုးရကိုထိန်းချုပ်ထားတဲ့ Republican Party အရေးနိုင်မယ်လို့သုံးသပ်ပါတယ်
။ He has his base with him but the other side is really motivated to come out.And all these special elections we've seen Democrats are really motivated to vote against him.
သမ္မတမှာထောက်ခံမှုအခိုင်အမာရှိပေမဲ့တစ်ဖက်ကလည်းတကယ်ကိုစိတ်အားထက်သက်သန်သန်နဲ့ထွက်လာကြမှာပါ။ပြီးခဲ့တဲ့ဂျာပြတ်ရွေးကောက်ပွဲတွေအားလုံးမှာဆိုရင်လည်းဒီမိုကရက်တီအင်တိုက်အားတိုင်းနဲ့မဲပေးခဲ့ကြတာတွေ့ရမှာပါ။ဒါကြောင့်လဲသူ့အတွက်အမာခံထောက်ခံသူတွေရှိပေမဲ့တစ်ဖက်မှာလည်းတကယ်ကိုစိတ်အားထက်သန်မှုတွေရှိနေပါလေ။
ချင်းနေမှာပဲ2016ရွေးကောက်ပွဲအတွက်ပါတီတွေမှာသမ္မတလောင်းတွေဖြစ်ရှင်ပြန်ခဲ့ကြတဲ့ Hillary Clinton နဲ့ Bernie Sanders တို့ကိုထောက်ခံသူတွေကြားပေါင်းစည်းနိုင်ရေးအပေါ်ဝင် Democratic ဘက်မှာလည်းစိန်ခေါ်မှုတွေရှိနေသေးတယ်လို့အကဲခတ်တွေထောက်ပြနေကြပါတယ်ခင်ဗျာ
။ကိုအောင်လင်းပြောပြတော့တာပါ။အခုတော့မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းတော်တစ်ပုဒ်ကိုတင်ဆက်ပါမယ်။ Asia Foundation နဲ့ American တာယုန်တို့ပူးပေါင်းပြီးတော့မြန်မာနိုင်ငံအောက်ပိုင်းမှာရှိတဲ့ပညာရေးအဖွဲ့အစည်းတရားကျော်ကို အထွေထွေဗဟုသုတနဲ့ပညာရေးဆိုင်ရာစာအုပ်တွေမနေ့ကလှူဒါန်းလိုက်ပါတယ်မြန်မာနိုင်ငံနဲ့ပြပနိုင်ငံတွေရဲ့သတင်းအချက်အလက်တွေကွာဟမှုကိုအထောက်အကူဖြစ်စေဖို့အတွက်အခုလိုကျင်းပတာဖြစ်တယ်လို့အာရှဖောင်ဒေးရှင်းမြန်မာနိုင်ငံကိုယ်စားလှယ်ကပြောပါတယ်စာအုပ်လှူဒါန်းပွဲကိုတွားရောက်ပြီးတော့သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကအခုလိုသတင်းတော်ပေးပို့ထားပါတယ်ခင်ဗျာ
မြန်မာနိုင်ငံအောက်ပိုင်းမှာရှိတဲ့အဖွဲ့အစည်းတွေနောက်ဆုံးပေါ်သတင်းချက်လက်တွေရရှိဖို့အတွက်အာရှဖောင်ဒေးရှင်းအမေရိကန်တန်ယုံနဲ့မြို့သားစာကြည့်တိုက်တို့ပူးပေါင်းပြီးပညာရေးဆိုင်ရာစာအုပ်တွေလှူဒါန်းတဲ့အစီအစဉ်ကိုဒီနေ့မနက်ပိုင်းကရန်ကုန်မြို့အမေရိကန်စင်တာမှာပြုလုပ်ခဲ့ပါတယ်အေယာဝတီတိုင်းပဲခူးတိုင်းကရင်ပြည်နယ်မွန်ပြည်နယ်ရခိုင်တနင်္သာရီနယ်ရန်ကုန်တိုင်းဒေသကအဖွဲ့အစည်း100ကျော်အတွက်အာရှဖောင်ဒေးရှင်းရဲ့အာရှတိုက်အတွက်ဆောင်ရွက်အစီအစဉ်ကနေပညာရေးနဲ့သုတေသနစာအုပ်တွေကိုလှူဒါန်းပေးတာဖြစ်တယ်လို့အာရှဖောင်ဒေးရှင်းရဲ့မြန်မာနိုင်ငံကိုယ်စားလှယ်ဒေါက်တာကင်းနင်းကပြောပါတယ်
The books that are donated are quite wide ranging. It's from economics.
လူရတဲ့စာအုပ်တွေကတော့အမျိုးအစားစုံပါတယ်။ဥပမာပြောရရင်စီးပွားရေးနဲ့သမိုင်း၊နိုင်ငံရေးသိပ္ပံ၊နိုင်ငံတကာဆက်ဆံရေးပြီးတော့ကလေးစာအုပ်တွေ၊စာအုပ်အမျိုးအစားစုံတော့ကျမတို့အနေနဲ့မြန်မာနိုင်ငံကအဖွဲ့ကြီးတွေရဲ့လိုအပ်ချက်နဲ့ကန့်ညီဖို့ကြိုးစားပါတယ်။တက္ကသိုလ်အစ်စ်မှာတော့ကျမထင်တယ်ပေါမောက်ခကတင်ယိုးတွေကိုစင်းမြင့်တင်ပြီးတင်ကြားရေးစနစ်ခင်မီအောင်လုပ်တာရေးနိုင်ငံရေးပါတီတွေသူတည်တနာအဖွဲ့တွေကဒီစာအုပ်ကိုသုံးတယ်။ဒါဥမာပြောတာပေါ့။ကလေးစာအုပ်တွေကတော့အင်္ဂလိပ်စာတက်ကြွပုံနဲ့စာဖတ်တာကိုမြင့်တက်လာဖို့အတွက်ပါ
။စာအုပ်လက်ခံရယူရအဖွဲ့အစည်းတွေအနေနဲ့စာအုပ်တွေကိုတကယ်အသုံးချနိုင်ဖို့မျှော်လင့်တယ်လို့ဒေါက်တာကင်းနင်းကဆက်ပြောပါရတယ်။
အဖွဲ့အစည်းတွေအများကြီးရှိတဲ့စာပြတိုက်တွေမှာကျမတို့စာအုပ်တွေအများကြီးရှိပါတယ်။အင်္ဂလိပ်လိုနောက်ဆုံးပေါ်စာအုပ်တွေနဲ့သုတေသနအတွက်ရည်ရွယ်ပြီးတော့ပေါ့။ဒါကိုကျမတို့ဘလို့အသုံးချနေလဲဆိုတာကျမတို့ Asia Foundation ရဲ့ American Center အနေနဲ့စာအုပ်ရတဲ့အဖွဲ့အစည်းတွေကနေတုံ့ပြန်ပြီးကျမကြားတင်ပါတယ်။ကျမတို့အနေနဲ့ဒါကိုပြန်ပြီးကူညီပေးနိုင်အောင်လို့ပေါ့။
Asia Foundation ကမတူကွဲပြားရဲ့အဖွဲ့အစည်းတွေကိုလှူဒါန်းတာဖြစ်ပြီးဒီနှစ်ပွဲမှာတော့တက္ကသိုလ်စာကြည့်ရိုက်41ခု၊ရပ်ကွက်စာကြည့်ရိုက်26ခု၊သင်တန်းကျောင်း12ကျောင်းအစိုးရအကြီးစီ၉ခု အစိုးရမဟုတ်တဲ့အဖွဲ့အစည်း၈ခု အစိုးရထက်တန်းကျောင်း၆ကျောင်း ဘာသာရေးကျောင်း၆ကျောင်းနဲ့နိုင်ငံရေးပါတီစာကြည့်ရိုက်၄ခုကိုလှူဒါန်းခဲ့တာဖြစ်ပါတယ်
။ကိုဇော်ထက်ရဲ့သတင်းတော်ကိုနားဆင်ကြရတာပါ။အခုတော့အပတ်စဉ်ထုတ်လွှင့်ပေးနေကြဥအောင်ခင်ရဲ့မြမအကြီးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြပါမယ်။ကိုညောင်ဝဲအောင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ။
တန်းကြီးတဲကရေပေါ်မြေအောက်သဘောဝဆင်းရဲသက်တဲ့ပိုင်ရှင်ဟာနိုင်ငံတော်ဖြစ်တယ်လို့မြန်မာနဲ့အခြားနိုင်ငံတို့ရဲ့အခြေခံဥပဒေနဲ့အခြားဥပဒေတွေမှာပေါ်ပြကြပါတယ်။ဒါပေမဲ့သဘောဝဆင်းရဲသက်တဲ့ကိုစီမံခန့်ခွဲပြီးအကျိုးအမြတ်ခံစားပိုင်ခွင့်ကိုတော့ဘ ਹੁ အစိုးရနဲ့ပြည်내အစိုးရအကြားဥပဒေအရဖြန့်ဝေထားပါတယ်။ပြည်내အစိုးရတွေကိုလုတ်ပိုင်ခွင့်ပေးတာကိုသဘောဝဆင်းရဲသက်ဖက်ဒရယ်စနစ်လို့ခေါ်ကြောင်းNatural Resource Governance Institute ရဲ့လွန်ခဲ့တဲ့ဇန်နဝါရီလထုတ်စာရမှာဖော်ပြထားပါတယ်။ဒီစနစ်မျိုးကိုမြန်မာပြည်မှာလည်းသုံးနိုင်ကြောင်းတင်ပြထားတာပါပဲ။အရသာအစိုးရစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေငြင်းငြင်းရေးဆွေးနွေးစီမှာဗဟိုအစိုးရနဲ့ပြည်내တိုင်းအစိုးရတွေအကြားလုတ်ပိုင်ခွင့်အာဏာခွဲဝေမှုနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြပါတယ်။ဒီမှန်ချက်ကဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်ရေးလို့ဆိုပါတယ်။ဒီသဘောနဲ့ကြည့်ရင်ပြည်내တိုင်းဒေသကြီးတွေကိုရပိုင်ခွင့်ပိုပေးရပါလိမ့်မယ်အခုချိန်ထိသဘောအတရားစာတထုတ်ယူမှုကိုဗဟိုအစိုးရကလဝတီအုပ်ချုပ်ကင်ထားပါတယ်ဒါကြောင့်တိုင်းရင်းသားတပ်ဖွဲ့တွေကလည်းသူတို့ပိုင်တဲ့ထဲကသဘောအတရားစာတကိုထိန်းချုပ်နိုင်ဖို့ကြိုးပမ်းကြပါတယ
်2008အခြေခံဥပဒေအရပြည်내နဲ့တိုင်းတွေမှာလုံနိုင်ကင်နန်ဒါလေးတွေရှိလာပါတယ်တနိုင်တစ်ပိုင်နဲ့အသေးစားလုပ်ငန်းတွေကိုဒေသန္တရအစိုးရကလိုင်စင်ချပေးနိုင်ပြီးအချို့သောအခွန်အခတွေကိုစီးကျက်ပိုင်ခွင့်ရှိလာတာဟာထင်ရှားတဲ့ပြောင်းလဲမှုလို့ဆိုပါရဲအခွန်ဝင်ငွေခွဲဝေပေးမှုမှလည်းတိုးတက်လာပါတယ်ဒါပေမဲ့ပြည်ထောင်စုအဆင့်မှာသာစီမံခန့်ခွဲမှုတွေဆက်လုပ်နေတဲ့အတွက်ဘူချုပ်ကန်မှုကိုမျှော်မှန်းသလောက်မလျှော့နိုင်သေးဘူးလို့ဆိုပါရဲညဉ့်ညံရေးဆွေးနွေးပွဲမှာသဘာဝတရားစာရကိစ္စကိုဆွေးနွေးတာမျိုးမရှိသလောက်ဖြစ်နေပါတယ်ဒါကြောင့်မို့တရားစာတခွဲဝေမှုနဲ့ပတ်သက်ပြီးပုံစံအမျိုးမျိုးကျင့်သုံးမှုကိုစာတမ်းမှာတင်ပြထားပါတယ်။ဘူအစိုးရတာဝန်နဲ့ဒေသန္တရအစိုးရတာဝန်ကိုခွဲခြားတာမျိုးရှိသလိုပူးတွဲတာဝန်ယူတာမျိုးလည်းရှိပါတယ်
။တန်းကြီးကိုလိုက်ပြီးတရားစတာခွဲဝေမှုပုံစံအမျိုးမျိုးပြောင်းလဲသွားတာတွေ့ရပါတယ်။အားလုံးနဲ့တင်းတော်တဲ့စံပြပုံစံဆိုတာမရှိပါဘူး။နိုင်ငံရဲ့အခြေအနေကိုလိုက်ပြီးလုံခြုံရေးအတိုင်းအတာဟာပြောင်းလဲသွားပါတယ်။အိုးအစိုးရကဥပဒေပြဋ္ဌာန်းပြီးပြည်내အစိုးရကိုအကောင့်အထည်ပေါ်စေပြီးစောင့်ကြည့်ခိုင်းတာမျိုးလုပ်လို့ရှိပါတယ်။ မွန်ဂိုလီးယားနိုင်ငံမှာဆိုရင်တပ်တူတွင်ဆိုင်ရာပတ်ဝန်းကျင်ကိစ္စမှာခရိုင်အုပ်ချုပ်ရေးမှူးကိုအာဏာပိုင်အဖြစ်သတ်မှတ်ထားပါတယ်ဈေးကန်ပေါက်ပြတဲ့ကုမ္ပဏီတွေကိုအပြစ်ပေးနိုင်ခွင့်အာဏာကိုဒေသန္တရအဖွဲ့အစည်းကိုပေးအပ်ထားပါတယ်ဖိလစ်ပိုင်နိုင်ငံမှာတော့သဘောဝတရားစတင်တဲ့ပတ်ဝန်းကျင်ဌာနကဒေသဆိုင်ရာရုံးခွဲဟာစောင့်ကြည့်အာဏာပိုင်ဖြစ်ပါတယ်သူတို့ဟာအဟိုအစိုးရကတာဝန်ပေးတဲ့အတိုင်းလှုပ်ဆောင်ကြရပါတယ်
ရင်းနံတန်းခွေနဲ့တပ်တူတွင်ကိစ္စမှာဘိုဘိုနဲ့ဒေသန္တရအစိုးရတို့ပူးတွဲတာဝန်ယူလာမျိုးလည်းရှိပါတယ်ဖိလစ်ပိုင်နိုင်ငံမှာဘိုဘိုအစိုးရကလုပ်ပိုင်ခွင့်လိုင်စင်ချပေးတဲ့လုပ်ငန်းဟာဒေသခံအာဏာပိုင်ရဲ့အတည်ပြုချက်ရယူဖို့လိုပါတယ်ဩစတြေးလျနိုင်ငံမှာကမ်းလွန်ရင်းနံတန်းခွေလုပ်ပိုင်ခွင့်ကိုဘိုဘိုနဲ့ပြည်နယ်ပူးတွဲအာဏာပိုင်အဖွဲ့ကဆုံးဖြတ်ပါတယ်အများသောအားဖြင့်ဒေသဆိုင်ရာအစိုးရတွေကိုတာဝန်ပေးလို့ရှိပါတယ်ပတ်ဝန်းကျင်တည်ခိုက်မှုအသေးစားလုပ်ငန်းနဲ့ကျမ်းမာရေးအခြေအနေစတာတွေကိုဒေသခံအာဏာပိုင်တွေကစောင့်ကြည့်ဖို့တာဝန်ယူရပါတယ်။ဒေသကိုထိခိုက်နိုင်တဲ့လုပ်ငန်းမှာဒေသခံအာဏာပိုင်ကိုတာဝန်ပေးတဲ့သဘောပါပဲ။ကုမ္ပဏီကြီးငယ်တွေနဲ့သဘောတူညီချက်ရယူမှုအခွန်စည်းကြပ်မှုစတာတွေကိုဘိုဟိုအစိုးရကတာဝန်ယူလုပ်ကင်တာကများပါတယ
်။မြန်မာနိုင်ငံအနေနဲ့ဘိုဟိုနဲ့ပြည်နယ်အစိုးရတွေတာဝန်ယူရမယ့်ကိစ္စတွေကိုအတိအကျသတ်မှတ်ဖို့လိုပါတယ်တဲ့။ဥပဒေပြုမှုအကောင့်တည်ဖို့မှုစောင့်ကြည့်မှုစတာတွေကိုအစုအဖွဲ့ကဆောင်ရွက်ရမယ်ဆိုတာကိုရှင်းလင်းပြသစွာသိဖို့လိုပါတယ်။လုံးလုံးစဲလုပ်ငန်းတွေထပ်နေပြီးရှင်းလင်းမှုမရှိတာဟာပြဿနာဖြစ်နေပါတယ်။ဥပမာပြည်ထောင်စုအဆင့်ကိုစောင့်ကြည့်ရေးတာဝန်ပေးတာဟာလက်တွေ့မလုပ်နိုင်အောင်ဖန်တီးထားတယ်လို့ဖြစ်ပါတယ်။ဒါကြောင့်ဒေသဆိုင်ရာအစုအဖွဲ့တွေပါဝင်ပြီးတာဝန်ယူနိုင်မှုအထူးလိုအပ်နေပါတယ်။သဘောတရားဇာတ်စီမံခန့်ခွဲမှုမှာပါဝင်ဆုံးဖြတ်လို့တဲ့ဒေသခံအဖွဲ့အစည်းတွေမှာစမ်းဆောင်နိုင်ရင်ရှိဖို့လိုပါတယ်။ပြည်နယ်နဲ့တိုင်းကအခွန်ကောက်ခံရင်အခွန်ငွေစီမံခန့်ခွဲမှုစွမ်းရည်ရှိဖို့လိုပါတယ်။ဒီလိုဆိုအစ်င့ကအခွန်ကောက်ခံနေတာဟာထိရောက်မှုမရှိလို့ပြင်ဆင်ရပါလိမ့်မယ်လို့ဆိုပါတယ်။ဘိုးနဲ့ပြည်နယ်အကြယုံကြည်မှုတိစောက်ရမှာပွင့်လင်းမြင်သာဖို့အရေးကြီးပါတယ်။ဗန္ဒာရေးဆိုင်ရာလုတ်ပိုင်ခွင့်လွှဲပြောင်းတဲ့အခါမှာဝင်လင်းမြင်သာစွာဆုံးဖြတ်ချက်ချနိုင်မှုလိုအပ်ပါတယ်။လုံပိုင်ခွင့်နဲ့ခွဲဝေခွင့်ကိုရှင်းလင်းစွာသတ်မှတ်ဖို့အရေးကြီးကြောင်းစာရမ်းမှာတင်ပြထားပါတယ်ခင်ဗျာ
။ဒါကတော့ဥအောင်ခင်တင်ဆက်တဲ့မြမရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်။အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုထုတ်လွှင့်ပေးပါမယ်။ဒေါ်လာလတန်အစီအစဉ်တင်ဆက်နေတဲ့ American Indian အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာပို့ချချက်ကိုနားဆင်ကြပါခင်ဗျာ။
ဘာ English American Sa Ganda မှာကန်နေလို့ဒီပေးရတဲ့ kick ကိုခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံး
kick the can down the road
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက kick kick ကန်နာ the can the can ကဒီနေရာမှာတန်ဘူးကွန်ကျမတို့မြန်မာမှာတော့အများဆုံးသုံးတာနုစီဘူးကွန်လိုမျိုးဖြစ်ပြီး down down ကအောက်THE ROAD the road ကလမ်းဆိုတော့စသုခွန်ရဲ့တရက်ဒီပဲကတော့တံဘူးကွန်ကိုတလန်းလုံးအစစ်စင်ကန်လိုက်တာဖြစ်ပါတယ်တတိတော့နိုးစီခွက်ကိုလမ်းတလန်းလုံးဝေးတဲ့ဝေးအောင်ကန်သွားတာဖြစ်ပါတယ် EDM အဒီပဲကလည်းအလားတူပါပဲစစောကနိုးစီခွက်ကိုတနေရာကနေတနေရာတောက်လျှောက်ကန်သွားပြီးဝေးတဲ့ဝေးအောင်လှုပ်တယ်လို့ကိုလှုပ်ပေးပါမယ်လို့ပြောထားတဲ့ဂရိဝေကိုကိုရွှေ့ဒီရွှေ့တရွေ့ရွေ့ရွှေ့တာကိုဆိုလိုတာဖြစ်ပါတယ်။လှုပ်ပေးဖို့လိုတဲ့ကိစ္စရတစ်ခုခုကိုအတိုင်းတာကာလတစ်ခုတွင်လှုပ်ပေးပါမယ်လို့ဂရီပေးထားပြီမယ်လို့လေဂရီပေးထားတဲ့အချိန်မလှုပ်ပေးနိုင်ဘဲခဏခဏရက်ရွှေ့ရတဲ့အဖြစ်အပျက်နဲ့ရည်ညွှန်းထားတာဖြစ်ပါတယ်။အထူးသဖြင့်ဒီအသုံးကိုနိုင်ငံရေးလောကမှာအသုံးများလာကြပါတယ်။နိုင်ငံရေးသမားတွေအနေနဲ့အထူးသဖြင့်မဲဆွေရမှာကိုမဲဆန္ဒရှင်တွေအတွက်ဘာလုပ်ပေးပါမယ်ညာလုပ်ပေးပါမယ်လို့ဂရိတွေပေးခဲ့ပြီးမြင်တကယ်လက်တွေမှာတော့ရှင်ကြီးအမျိုးမျိုးပေးပြီးအချိန်ကိုဟိုရွှေ့ဒီရွှေ့လုပ်နေတာမျိုးခဏခဏရွှေ့နေတာမျိုးကိုညညွန်းပြောတာဖြစ်ပါလေဒီသုံးနေပတ်သက်လို့ George Grubbe ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ The ruling party lost most of the seats in the elections because the party kicked the can down the road on its promises to the people
ရွေးကောက်ပွဲမှာအာဏာရပါတီကနေရာအများစုဆုံးရှုံးခဲ့တဲ့အကြောင်းကတော့ပါတီကသူတို့လှုပ်ပေးပါမယ်လို့ပြည်သူတွေကိုပေးထားတဲ့ကိတွေကိုတကယ်လှုပ်ပေးဖို့ခဏခဏရွှေ့ဆိုင်ခဲ့လို့ဖြစ်တယ်လို့ဒီပေရပါတယ်။ဥမာကိုနောက်တစ်ခေါက်လေးလာကြည့်ကြရအောင်ပါ
The ruling party lost most of the seats in the elections because the party kicked the can down the road on its promises to the people. A kick in the teeth.
ဖြစ်ပါတယ်။ဆလုံးပေါင်းက A ကတခု KICK kick ကဒီနေရာမှာ noun နာမ်အဖြစ်သုံးထားပြီး can နဲ့အပြုမူဖြစ်ပါတယ်။ INN ကအထဲမှာ TH the TEETH the teeth ကသွားပြီဆိုတော့စစခုငယ်တရိုက်ဒီဘက်ကတော့သွားတွေကိုကန်လိုက်တာပေါ့လူတူရဲ့ပါဇက်ထဲမှာရှိတဲ့သွားတွေဟာအကန်ခံလိုက်ရတယ်ဆိုတာဘယ်လောက်နာကျင်မလဲခံရခဲ့မလဲဒေါသထွက်စီမလဲစော်ကားရရောက်စီမလဲဆိုတာကိုစဉ်းစားပဲကြည့်နိုင်ပါတယ်ဒါကြောင့် kick in the teeth ရဲ့ idiom အသေးပဲကတော့လူတူတွေသိအခံရခက်စီတဲ့အပြုမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်လို့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
Mary worked very hard, but she was denied a promotion. So it was a kick in the teeth for her.
Mary ga yadu taya le aw aluk ko tait chou sa ka bi me lo le tu yadu ma to ka bu. Da chaung tu ni ne tait ko akhan ya khet khe de lo ji bi ya ba de. U wa ko naw ta khaw le la chi cha ya aw ma.
Mary worked very hard, but she was denied a promotion. So it was a kick in the teeth for her.
ခုနောက်ဆုံးတင်ပြပေးမှာကတော့
kick up a fuss
ဖြစ်ပါတယ်ဆလုံးပေါင်းက KICK kick ကို UP up ဆိုရက်ဝိပနဲ့တွဲပြီး kick up ကတော့တခုခုဖြစ်အောင်လုပ်တာဖန်တီးတာ A ကတခု FUSS a fuss ကအသေးပင်မျိုးမျိုးရှိပါတယ်ဒီနေရာမှာတော့ကြီးတိုက်တာကြီးများတာမျက်စိရှုပ်အောင်လုပ်တာပြရားခတ်တာစသဖြင့်အသေးပင်ကိုဆောင်တာဖြစ်ပါတယ်ဒါကြောင့်စကူးခုရဲ့တိုက်ရိုက်ဒီပေကတော့တခုခုကိစ္စတရရနဲ့ပတ်သက်လို့ကြီးတိုက်တာကျမတို့မြန်မာဘန်းစကားအရတော့မကြေနပ်လို့ဘဝင်မကြလို့ပူညာပူညာလောက်တာမျိုးရေးကြီးခွင်ကျယ်လောက်တာမျိုးနဲ့တူတယ်လို့ဆိုရမှာပါဒီတော့နဲ့ပတ်သက်လို့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ The customer at the restaurant kicked up a fuss about his food being cold
စားတော့ဆိုင်မှာဒါစားတဲ့မျိုးသားကသူ့ကိုလာချပြီးတဲ့အစာကအေးနေတဲ့အတွက်ကြောင့်ပူညာပူညာလှုပ်လိုက်တယ်လို့ဒီပဲရပါတယ်။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ The customer at the restaurant kicked up a fuss about his food being cold.
ဒီတင်ပါ English American စကန်တာမှာ kick ကိုချိန်ခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
kick the can down the road, a kick in the teeth, kick up a fuss.
ဆိုဖြစ်ကြပါတယ်။နောက်တင်ပါခုလိုချိန်မျိုးမှလည်းနောက်ထပ် EDM အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်ဒေါ်လာလတ်တန်စီစဉ်တင်ဆက်တဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်ထုတ်လွှင့်ခဲ့ပြီးသား American EDM အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာပို့ချချက်တွေကို VOA ရဲ့ Internet Seminar burmese.voanews.com မှာလာရောက်ပြီးတော့ဖတ်ရှုနိုင်ပါတယ်အခြားအပတ်စဉ်ကဏ္ဍတွေနဲ့ TV အစီအစဉ်တွေကိုလည်းကြည့်ရှုနိုင်ပါတယ်ခင်ဗျာ VOA American တန်ရဲ့တနင်္ဂနွေနေ့မနက်ဖြန်အစီအစဉ်တွေကိုမနက်9:00နာရီခန့်ဆက်လက်ပြီးတော့အတန်လှင့်ပေးနေပါတယ် VOA ရဲ့အတန်လှင့်ချက်တွေ TV အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးတို့တဲ့တည်တချင်းများတောင်းဆိုခြင်းနဲ့ဆိုရင်ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA American တန်ကားနေနဲ့2018ခုနှစ်မေလ20ရက်တနင်္ဂနွေနေ့မနေ့ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24 40 51တို့အပြင်လိုင်းလမ်းမီတာ190 kHz 1509ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုတော့စနေညပိုင်းတုန်းကထုတ်လွှင့်ပေးခဲ့တဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်ကိုပြန်လည်နားဆင်ကြပါမယ်စနေညပိုင်းဓာတ်ရိုက်လေလိုင်းအစီအစဉ်ကိုကိုအောင်လင်ဦးကတင်ဆက်ပြီးတော့ထုတ်လွှင့်သူကတော့ကိုညံဝဲအောင်ဖြစ်ပါတယ်ခင်ဗျာ
လာပါခင်ဗျာဒီနေ့တဲ့လေလိုင်းစီစဉ်မှာတော့ငင်းရဲအတွက်ဆန္ဒပြတဲ့သူတွေမကြသေးခင်တုန်းကဖက်စီရေးယူခံခဲ့ရတဲ့ကိစ္စနဲ့ပတ်သက်လို့ဆွေးနွေးကြပါတယ်ပြည်တွင်းစစ်ရဆေးငင်းရဲအတွက်မကြသေးခင်ကတောက်ဆူဆန္ဒပြတဲ့အတွက်အာဏာပိုင်ကတရားစွဲဆိုရေးယူခံခဲ့ရတဲ့သူတွေပေါင်းကတော့40ကျော်တိရှိသွားပါပြီဆိုတော့ဒီအများစုကိုတော့ခွင့်ပြုချက်မရဘဲဆန္ဒပြလို့ဆိုပြီးငင်းရဲဆိုဆူဝေးခွင့်နဲ့စီတန်းလက်လက်ဝန်ဆိုင်ရာဥပဒေပုံမှန်19ပုံမှန်20စာရီအပြင်ဒီအသေးဖြစ်မှုပုံမှန်900ရူးနဲ့ပါအရေးယူထားပါတယ်ဆိုတော့ဒီနေရာမှာဆန္ဒပြရတဲ့သူတွေဘက်ကတကယ်ပဲဥပဒေကိုချိုးဖောက်ရောက်ခဲ့သလားအာဏာပိုင်တွေဘက်ကလူလာတဲ့ပုံလို့ရောက်ခဲ့သလားဆိုတာတွေကိုဥပဒေရှုထောင့်လူခွင့်ရရှုထောင့်တွေကနေဆွေးနွေးထားကြပါတယ်ကျွန်တော်ဆွေးနွေးပွဲမှာပြည်နယ်ဆွေးနွေးပြည်မဲ့ပုဂ္ဂိုလ်တွေဖြစ်တဲ့ဒီမန္တလေးမြို့ကလူခွင့်ရရှင်ရဲ့ဦးသိန်းသန်းတကာဒီလူငယ်နဲ့လူမှုသဟာစာတာဖော်ဆောင်ရေးစင်တာကိုတက်ဆွေးဝင်းတို့လည်းလေလိုက်မှာကိုရောက်နေပါပြီဆိုတော့အရင်ဆုံးတော့ကျွန်တော်ပြည်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့ဆွေးနွေးချက်ချို့အရင်ဆုံးကြားကြပါတယ်ဆိုတော့ဆရာဦးသိန်းသန်းကိုအရင်ဆွေးနွေးပေးပါခင်ဗျာကျွန်တော်ဒီဆန္ဒပြခဲ့တဲ့သူတွေအနေနဲ့လက်ရှိဒီစဲဥပဒေအရစိတ်တည်ဖြစ်စေမစိတ်တည်ဖြစ်စေပေါ့လေဒီငင်းငင်းဆိုဆူဝေးခွင့်နဲ့စီတန်းလက်လက်ခွင့်ဆိုင်ရာဥပဒေကလည်းရှိနေရဆိုတော့ဒီဥပဒေနဲ့အရေးယူမယ်ဆိုရင်အရေးယူနိုင်တဲ့အခွင့်အာဏာအာဏာပိုင်တွေဘက်မှရှိနေတယ်လို့ပြောလို့ရလားခင်ဗျာ
ဒီဘုံညာတော့ရှိရပေါ့နော်ဒီဥပဒေကတကယ်တော့ဒီဥပဒေကဒီတပရာကြီးအင်းကြီးတက်တဲ့ကဒီဒီအထမ်းထားပြီးတော့နောက်ပိုင်းမှာတတိယပြင်းလာတာပေါ့နော်တတိယယူလာအဲ့တော့ဒီမှာတကယ်ကတော့ဒီဒီဥပဒေရရည်ရွယ်ဆိုရင်စစချင်းတော့ကျွန်တော်ခုပြိမ့်နေရပဲနဲ့ဆန္ဒပြရင်တရားစွဲရည်ရွယ်ရတယ်လေနောက်ပိုင်းမှာပြင်းလာတော့အဲ့ဒီအချက်ဟာဒီလူကြီးဆန်တုံးနေတယ်မကြိုက်ဘူးလို့ဆက်ပြီးတော့ပြင်းလာကြတဲ့အခါကျတော့အကြောင်းကြားရမယ်တောင်းကြတာပြပို့ဒီပြင်းလို့40ခုနဲ့ဒီပြင်းပြီးတောင်းကြတာပြပို့ရမယ်ဆိုတဲ့အနေထားတော့ဖြစ်တာပြီးတော့ယူပြတဲ့အတွက်မရှိဘူးတဲ့အနေထားဘုရားရှင်ခုတကယ်လက်တွေ့ဖြစ်ပေါ်နေတာတော့အဲ့လိုမဟုတ်ဘူးရဒီပြီးခဲ့တဲ့စစ်စစ်မှာဆိုလို့ရှိရင်ဆန္ဒပြရည်ကခုနကြီးပြင်းနေမပြင်းဘူးမပြင်းရလည်းပဲသူကဆက်ပြီးတော့ကျွန်တော်တို့ကြွားရဆိုတော့ဒါကဒီစလာတဲ့ကဒီဘက်ကပြင်းနေဒီဥပဒေပြည်ကြီးပြင်းလာတာကိုဥပဒေနဲ့အညီလက်ခံခြင်းမရှိဘဲနဲ့ဟိုတနည်းအားကိုငင်းပယ်ထားတာနိုင်ငံသားတွေရဲ့ပြည်သူချောင်းတွေကတာတဲ့အခုငင်းပယ်ထားတာဖြစ်ပြီးတော့ဒီဒီဖြစ်စင်မှာပဲဖြစ်ရင်ဒီလူလိုက်ဥပဒေရဲ့ရည်ရည်ချက်ကြားထမ်းတဲ့ရည်ရည်ချက်တွေအကန့်အသတ်မရှိဘူးလို့ကျွန်တော်ပြောရမှာပါ
ဟုတ်ကဲ့ပါ။နောက်ကျွန်တော်ကိုတက်ဆူရင်းသဘောထားလေးကြားချင်ပါတယ်ခင်ဗျာ။ဆိုတော့အခုဟိုဥပဒေကတော့ရှိနေရမှန်တယ်။ဒါပေမဲ့ဟိုဆရာဦးတင်းတန်းဦးပြောတော့ထောက်ပြသွားတဲ့တစ်ချက်ကတော့ဒီဥပဒေနဲ့အညီဆန္ဒပြတဲ့သူတွေဘက်ကလုပ်ပေမဲ့လည်းညင်းတာကတော့ဒီတာဝန်ရှိတဲ့သူတွေဘက်ကဟိုဘောင်ကျော်ပြီးညင်းတယ်ဆိုတော့အမြင်ရှိပါတယ်။ကိုတက်ဆူရင်းသဘောထားပါခင်ဗျာ
။ဟုတ်ဒီဥပဒေနဲ့အညီတော့ကျွန်တော်တို့သူ့ဖြစ်တဲ့နဲ့ကျွန်တော်တို့ဒီကြောင်းမဲ့နေရာတွေကိုကျွန်တော်တို့ဟိုအရင်တော့မနစ်တော့လည်းကျွန်တော်လုပ်ခဲ့ပြီးတာရှိတယ်။ကမ္ဘာ့ဘာသာစကားကျွန်တော်ဒီလိုလေးပေါ်မှာဆုံးတဲ့ဆန္ဒပြခွင့်ကိုလုပ်ခဲ့တာရှိတယ်။အဲဒီတော့ကျွန်တော်စာတင်နဲ့ခုပြီးကြရတယ်ဒီအကြောင်းတိုင်းနဲ့တင်ခဲ့တာပေါ့လေ။ဒီတစ်ခေါက်မှလည်းကျွန်တော်တို့ကစာတင်တဲ့ခါကျတော့လုပ်ခွင့်မပေးဘူးဆိုတာမျိုးပဲကျွန်တော်တို့ကစာပြခွင့်။အရင်ကတော့ဘယ်လိုရှိရဒီမှာလုပ်ခွင့်မပေးဘူးကနဲ့ဒီတိုင်းတော့တော်လို့ပါဆိုတော့ဒီ option ပေးရမှုရှိတယ်။ဒါပေမဲ့ကျွန်တော်လက်မခံဘူးပေါ့နော်ကိုရီးငွေရတဲ့အချိန်မှလုပ်ကြရမှာပါ။ဒါပေမဲ့ဒီတော့မှပြောဘူးဒီစုပဲလားအဲ့မှာတော့လို့ပြောဆိုရတယ်မဟုတ်ပါဘူးလောက်ကတော့မပြီးသေးတဲ့သူအဲ့လိုသိချပိတ်တာတွေကိုကြုံရတယ်ပေါ့နော်ပြီးတော့ကျွန်တော်တို့ဒီစာပြပို့ရတာကျွန်တော်နားထောင်ရတာဥပဒေရတယ်ဒီဟိုချိုးပြီးတော့၄ရက်ချင်းတိုင်းချိုးပြီးတော့အကြောင်းကြားပါဆိုတာမျိုးရှိတယ်အခုလက်ရှိရမယ့်ပတ်မီးရှိလို့ကျွန်တော်နားထောင်ရတယ်အဲ့ကျွန်တော်တို့တွားပြီးတော့စာတင်ခဲ့တဲ့အကြောင်းကြားခဲ့တယ်ပြီးခါသူတို့ရာနေပြီးတော့ကျွန်တော်တို့စာပြပို့လို့ရက်ခဲနေရတယ်ပြီးတော့အခုကြည့်ရရင်ကျွန်တော်တို့စာပြပို့တယ်ကျွန်တော်ခုနကပြန်တော့လို့ပြောအဲ့ကျွန်တော်တို့ကလည်းကျေးဇူးရှိတဲ့ဆက်ပြူစားရှိတယ်။ကျွန်တော်တို့တွေကိုပြီးလို့ဆိုကြလဲကျွန်တော်တို့ကဥပဒေကဒီနေရာရပိုင်းတွေကကျွန်တော်တို့ပြီးတော့လည်းလုပ်ရှိတယ်၊ထုတ်ရမယ်လို့ပြောပြီးတော့ကျွန်တော်တို့ကအကြောင်းကြားတာပြန်ပို့လိုက်တာမျိုးလည်းရှိပါတယ်။နောက်ပြီးတဲ့အခါကျတော့အဲ့ဒီကတန်းတဲ့နေရာပါလေ။ဟိုကျွန်တော်တို့ water tank တွေသုံးတာရှိတယ်၊ရှီကားတွေနဲ့ သုံးပြီးတော့ဟိုဖတ်နေဆိုတဲ့ပုံစံမျိုးရှိတယ်ပြီးတော့ဒီရဲတွေပါတော့ဒီထုတ်တွေပါတယ်စနက်တွေပါတယ်ပြီးတော့လူရင်းရောက်တယ်ဆိုတော့လည်းတတိဖတ်နေပေါ့အဲ့တော့ဒါမျိုးချုပ်ခွေးတဲ့ပုံစံကရောတကယ်ပူပန်ရလားဆိုတော့လည်းဒီလိုမျိုးထုတ်ရမှာရှိတယ်အဲ့တော့ရှင်လူဖတ်တာပုံမှန်ဆိုလို့ရှိရင်ကျွန်တော်ဖတ်ပြပွဲတွေပြီးသွားတယ်လို့ရှိတယ်ပြီးတော့မှပဲအိမ်လို့စာပို့ဖတ်တာမျိုးဖြစ်ဖြစ်တရားရုံးကနေစာပို့ရဖို့ဖြစ်ဖြစ်တော့ပွဲပြီးတော့မှပွဲပြီးရင်လည်းမှာဖတ်တာမျိုးဖြစ်ဖြစ်တော့ပြီးလို့ရှိတယ်အခုကကြတော့အဲ့ဒီမှာဒီစားစုတာနဲ့ပုံလာပြီးတော့သူတို့ဒီဝယ်ဆိုင်တဲ့ပုံမှာသူရှိတယ်။ပြီးတဲ့အခါကျတော့ပန်းကြီးမှာပဲကျွန်တော်တို့ကိုဒီကြံ့ကြံ့ဆန္ဒပြတဲ့သူတွေရှိတယ်။သာဝတ္ထရနေကြံ့ကြံ့ဆန္ဒပြတဲ့သူတွေရှိတယ်။သူတို့တွေရှင်းနေတဲ့စကားပြောနေကြအဆင်ပြေကြတယ်ကျွန်တော်တွေ့တယ်။ပြီးတဲ့အခါကျတော့ဒီဝယ်ဆိုင်နေမှာရှိဖန်းတာမဟုတ်ပဲရဲဝတ်တွေကနေပြီးတော့ကျွန်တော်တို့ကိုဖန်းတာ။အဲ့တော့ရဲဝတ်တဲ့လူတွေဝင်ရိုက်တာရှိတယ်ဖန်းတာမျိုးရှိတယ်။ဒီကိစ္စတွေကကျေကျေကျေကျေကျေပြောရတယ်ဒါဟုတ်ဒီအရေးပေါ်ဒီမတော်ပါဘူးလို့လည်းပြောတာရှိတယ်။ဆိုတော့ဒီလူတွေသူတို့ကလည်းတာဝန်ခံပြီးတော့စောင့်ရပြီးပါလေ။ဒီလူတွေကျွန်တော်တို့ကိုရိုက်ချောက်ဝင်ခါတာ။ဒီအဲ့မတဲ့ငယ်မှာတော့လည်း online မှာသူတို့ပြောတယ်ဒီဝင်းကြီးဆန္ဒပြတဲ့ဝင်လာလို့ဖြစ်ဒီကောင်တွေကြိုက်နေလို့ဒါနဲ့ဆိုတော့ပြီးဆိုတာရရှိတဲ့ခါတော့ဟု
တ်ကဲ့။
အဲ့ဒီစားတွေကိုကျွန်တော်တို့ကဟိုအဆိုးရတာကိုသူစောင့်ရပါလေ။ရှေ့ရသူစောင့်ရပါလေ။ဒီအဲ့ဒီကူကိုကျွန်တော်တာဝန်ခံပြီးပါတယ်ဆိုတာကြီးကလည်းကျွန်တော်တို့လည်းမျိုးထုတ်ကြရတိုင်းရှိပါတယ်
။ဟုတ်ကဲ့ကျွန်တော်ဒီနေ့မှာကိုတက်ဆိုရင်တခုမေးချင်တာကျွန်တော်တို့နားလည်ထားတာဒီအာနာပိုင်ဒီဘက်ကဒီခွင့်ပြုမိတ်ကိုချမပေးတဲ့အချိန်တော့ကသူတို့ကဒီရင်ကျော်ပိတ်ဆို့မှာဆိုလို့နောက်လူလူရမ်းမှာအထိတ်တလန့်ဖြစ်မှာဆိုလို့ဆိုပြီးပြောတာမျိုးရှိရလို့ဟိုပြောတာမျိုးတွေလည်းကျွန်တော်ကြားပါတယ်ဆိုတော့ဒါဟုတ်ရလားဒီလိုဟုတ်တယ်ဆိုရင်ဒီစိုးရင်မှုတွေကကြိုးကြောင်းစီလျော်ရလို့မယူဆနိုင်ဘူးလား
ဒီရင်ကျော်ပိတ်ပြပါ냐ဆိုတော့သူတို့အများကြီးပြောနေကြစကားပါပဲဒါမလို့ကိုစားတာခွင့်ပြုချက်မပေးခြင်းမျိုးရှိပြောရစကားပါပဲဒါပေမဲ့ဒီရှင်ကျော်အိန္ဒိယပြည်ကိစ္စမှာလည်းဒီဆန္ဒပြတဲ့လူတွေပြည်တာမဟုတ်ရဲကြီးကဒီလိုပြည်တာ။အဲတော့ဒီဆန္ဒပြတဲ့လူတွေကရှိရမှလူရောဟိုအလောက်တရားနဲ့ညားကြလောက်ပဲရှိတယ်။ကျွန်တော်တို့လာဝိုင်းနေချင်းတွေနဲ့မဘာသာတွေနဲ့အလုံးပေါင်းဆိုရှင်မဘာသာမဟုတ်ဘူးသူတို့ဖြတ်ထားတယ်ဆိုတော့ရိုးချစ်တဲ့လူတွေပေါ့။သူတို့တွေအလုံးပေါင်းလဲလို့ရှင်လူ300လောက်ရှိတယ်။အဲလမ်းမနေမှာသူတို့ပြိတ်နေတာအဲ့လူတွေပြိတ်နေတာကျွန်တော်တို့ကကိုယ့်ဘက်ကကိုဒီ ocean ဆက်ပြတ်တက်မှနေတယ်ကျွန်တော်တို့ညောပြိတ်တာမဟုတ်ဘူး။အဲဟိုလူတွေကနေပြိတ်နေတာလက်လက်ချက်ချက်ကနောက်တစ်ခါကျတော့ဒီကျွန်တော်တို့ဒီဒီဟာသူကတော့တော့ဆိုတာမျိုးမျိုးရှိသေးတယ်တော့တောက်ဆိုတာတကယ်လားဆုံးဆိုတဲ့လူတွေကဟိုဘက်ကလူတွေအဲဒီမျိုးရှိဆိုတဲ့လူတွေအဲဒီလူတွေကလည်းဓာတ်ကြီးနောက်ကိုရနေပြီးတော့ဒီကောင်တွေကိုရိုက်နေလို့မီဒီယာတွေကရိုက်ဖို့ဆိုပြီးပြောတာတွေရှိတယ်။ဒါဗီဒီယိုတက်တယ်လေကျွန်တော်တို့မှအများကြီးရှိတာပဲ။အဲတော့ဒီအနောက်ကိုရနေကြိုက်ပြီးတော့ဟိုဟာလိုက်ပြီးတော့ဖူတော်လည်းရှုံဆောင်နေတာအဲဒီလေမီဒီယာတွေမှာလည်းကျွန်တော်ဗီဒီယိုတက်တယ်တော့တက်ပုံတက်ပြီးတော့အများကြီးရှိတာပြီးတော့အဲတော့ဘသူကဘာလုပ်နေလဲဆိုတာရှင်းနေရပါပဲ။
ဟုတ်ကဲ့
ဒီကိစ္စကိုကျွန်တော်တို့ကထောက်ပြပြီးပြောရမှာပါကျွန်တော်တို့ကငင်းငယ်သမားတွေဖြစ်နေငင်းငယ်မှုတို့တော့တောင်းဆိုရယ်ကျွန်တော်တို့ကစူပူအောင်ထုတ်ဖို့ရည်တည်မဟုတ်ဘူးကျွန်တော်မှလည်းမလုပ်တော့ဘူးအဲ့တော့ကျွန်တော်တို့လာလုပ်တဲ့လူတွေရှိတယ်အဲ့လူတွေနဲ့ရဲတွေနဲ့အတူတူတို့ပူးပေါင်းပြီးတော့ကျွန်တော်တို့ဒီငင်းငယ်တောင်းဆိုရည်တွေဖမ်းနေဒီကရိုက်တယ်ပြီးတော့ခါကျတော့ဒီရဲကားပေါ်ဒီဖမ်းသွားတယ်ဆိုတာဒါအားလုံးပဲဒီမီဒီယာတပ်တွေရှိမှာအားလုံးပဲချီလာပြီးသားပါ
ဟုတ်ကဲ့ဆိုတော့ကျွန်တော်ဆရာဦးသိန်းသားကိုတခုမေးချင်တာအခုတကယ်တမ်းကျတော့ဆရာလေးဆောစောထောက်ပြသွားတာရှိတယ်ဒါအကြောင်းကြားဟိုအကြောင်းကြားရုံတသက်ပဲလောက်ရမယ်ဆိုပြီးဥပဒေပြဋ္ဌာန်းထားတယ်ဒါဟိုဟိုဘောင်ကျော်ပြီးအာနာဝင်ဒီဘက်ကညင်းနေဆိုတဲ့သဘောပြင်ဖြစ်နေတယ်ဆိုတော့ဒီနေရာမှာသူတို့ကဒီလိုညင်းအားလောက်ဟိုအကြောင်းရင်းခံနေရအခုတကယ်ဆောစောပြောသလိုပေါ့လမ်းပိတ်ဆိုတာဒီစုပူမှာစိုးရင်နဲ့စိုးရင်ချက်တွေကစီလျော်မှုမရှိဘူးဆိုလို့ရှိရင်ဘလို့အကြောင်းတွေနောက်ကွယ်ရတကယ်အကြောင်းရင်းမှန်ဘာတွေများရှိနေလဲလို့ယူဆလဲဆရာ
ဒီလိုရတယ်ကဟိုဖြစ်နေတာမင်းရဲ့လူလားလို့ဆန္ဒပြတယ်ဆိုတော့သူတို့မကြိုက်ဘူးရ။မင်းရဲ့လူကြိုက်မကြိုက်ဘူး။ဒါအခြေခံအဲ့ဒါအားလို့ကျွန်တော်ပြောရမယ်နော်။ဒါသူစစ်စစ်ချက်မှာပါအဲ့ဒီမင်းရဲ့ဆန္ဒပြတဲ့လူကဒါတကူမှားပြီးဆိုတဲ့စစ်စစ်ချက်ကြီးပဲ။အခြေခံတော့ဒီလူတွေကကျွန်တော်တို့ကျွန်တော်အတားအဝင်တဲ့ဒီလူတွေကဒီကင်းစစ်တွေမကြိုက်ဘူး။ဒီဘက်ကမှလည်းတော့မဟုတ်ဘူး။ဒါဒီမှာလက်နဲ့တိုင်တိုင်ပွဲမှာမကြည့်ကြတဲ့ဓာတ်ရကြာဆုံးတော့တယ်အဲ့ဒီလိုတရားကြဆုံးကြလိုက်ဒါပြီးတော့ကြားတော့ကြဆုံးကြလားဝမ်းသာကြမဟုတ်ဘူးတစ်ခါတိုင်ကျွေးနေတဲ့လက်နဲ့ဒီပြည့်တဲ့ဒီကြံနေကုန်ကြတဲ့ဒီကုန်ကကျွန်တော်တို့တန်းကြည့်ရတဲ့အင်္ဂါကတကယ်တော့ကြောက်ဆောင်တဲ့ဓာတ်ဆောက်တဲ့ပိုက်ဆံတွေယူပြီးတော့လုပ်နေတာမျိုးစားဆိုတော့အဲ့ဒီအနေထားတာဒီအပေါ်မှာဒီမှာကျွန်တော်တို့ကဟိုအကျဉ်းကြတဲ့လက်ကနိုင်နိုင်ရှုပ်စရုံးတက်ဒီလိုလက်နဲ့ပေါ်ကအဲ့ဒီဆက်ကိုတော့မသိဘူးဟိုဒီလိုကဟောက်ခံရလဲဆိုရဲအခုအခြေခံမျိုးကရှိနေတဲ့အခါကျတော့အဲ့ဒီအခြေခံပေါ်ကနေပြီးတော့ဒီဖြစ်ပေါ်လာတဲ့ဒီတကယ်တမ်းအကြိုက်ပွဲတွေကိုသာကြားမှာသိကြည့်နေတဲ့ဒီလူတွေကျေနွမှုကိုစိတ်ဝင်ရက်ဆက်နေတယ်ပြည်သားသားတောင်းတဲ့ဒီလူတွေမှာမကူတွေကလည်းလိုမုန်းထားတဲ့စိတ်နဲ့ဉာဏ်ကြီးတဲ့လူတွေနဲ့အခြေခံပေါ်နေပြုတ်ပြန်လာတယ်ကျွန်တော်တို့အဲ့လိုပဲမြင်တယ်
ဟုတ်ကဲ့ဆရာဦးဒင်းနဲ့ဆွေးနွေးပြတာကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကိုယ်တွေလည်းလေးလိုင်းပေါ်မှာရှိနေပါတယ်အရင်ဆုံးတူကတော့ဒီမြန်မာပြည်ကဒီကိုခမောင်လင်းဖြစ်ပါတယ်ကိုခမောင်လင်းရဲ့သဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့အဲဒီအစိုးရနိမိတ်တာအပြင်မှာဒီငင်းငယ်ကြီးတွေဆရာကြီးကိုအင်အားသုံးဖန်ကြည့်ခြင်းကြားဆက်ဆိုခြင်းကျင်းပြီးဒီလိုဒီလိုဒီလိုဒီလိုဒီလိုလက်ခွင့်ဆုံးဆုံးရမှုနိမိတ်မင်းလည်းကောင်းဖြစ်ပါသည်တောင်းဆန္ဒရေကောက်ပွဲဒီလူက NLD အစိုးရကိုဒီလိုဒီလမ်းကြောင်းကိုပြင်ပေးလိုက်ပြီ NLD အစိုးရနည်းနည်းကာအပြင်မှာအနာရှင်ရဟောင်းပေါ်ပြန်ရောက်နေသူတို့ခံရရပါလေကြာဥပဒေအထက်မှာပြည်ရေးဝန်ဌာနကစတဲ့ကြားကကြောင်းနေသူခံရရပါလေခဏကြာချင်းကြောင်းကိုလည်းတရားဥပဒေအရလေးသားတော့ဖြည့်ချင်းတင်ပါလေလို့ကျွန်တော်ပြေကြစနေလို့ပါခင်ဗ
ျဟုတ်ကဲ့ကိုကမောင်လေးဆွေးနွေးရကျေးဇူးပါဆွေးနွေးရကျေးဇူးပါကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုဒီအမေရိကန်ပြည်ထောင်စုကနောက်တူလည်းရှိနေပါတယ်လေလိုင်းပေါ်မှာကိုယ်အကဘာဖြစ်ပါတယ်ကိုယ်အကဘာလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဟိုဒီကိစ္စဟိုပြည်သူတွေရနေပြီးတော့ចောင်းသားတွေရနေပြီးတော့ငင်းရန်ဆိုတာနဲ့ဆန္ဒပြနေတဲ့ကိစ္စကိုဒီအာဏာပိုင်တွေရောကျွန်တော်ပြောချင်တာစစ်တပ်ရောအာဏာပိုင်ရောပြည်ထဲကြီးမှာပါတာဝန်ရှိတယ်အာဏာပိုင်ဆိုတာဟိုတနည်းအားကိုစောထေးရဟိုပြောပါဆိုလို့ပေါ့ဗျာဟိုလူရင်းကြေးဒုက္ခရောက်တဲ့ဇာဘာအမှုဖွင့်မှာသူတို့အနောက်ကနေပြီးတော့တက်တွေပါခေါ်ပေးမယ်ငွေကြီးထောက်ဟိုအထောက်ပံ့ပေးပြီးတော့အကုန်လုံးအစင်ပြေအောင်လုပ်ပေးမယ်လိုက်တဲ့တင်းဌာနကသူတို့ဒုက္ခရောက်နေတဲ့ဟိုတက်တွေကဇာပြီးရင်းနေဖက်ဆိုတဲ့ energy ဘာလုပ်ပေးနေလဲဘာမှလုပ်မပေးနိုင်တဲ့ကိစ္စကိုဥစော်ထေးကငါတို့လုပ်ပေးပါမယ်ကငါတို့လုပ်ပေးသူတို့ကအနောက်ကလိုက်ဖာတယ်အရှေ့ကောင်တွေကကျင်းထူးတယ်အနောက်ကနေပြီးတော့သူတို့ကလိုက်ထားပေးတယ်ကိုခြေနေရအဲ့လိုစိုးနေတယ်ခလေးလိုအဲ့လိုထောင်ထဲမတရားထက်သူတို့ဘဝတွေကိုကျင့်အောင်အဲ့ဒီစစ်အစိုးရကောက်နေတာသူတို့အရင်မယူနိုင်စရွေးရတော့သူတို့ဘာမှလုပ်ပြီးတော့မရဘူးကို
ဟုတ်ကဲ့ပါခင်ဗျာကျေးကိုအကဆွေးနွေးရကျေးဇူးပါကျွန်တော်တို့ဒီ Facebook ကနေမှတ်ချက်တွေပေးထားတယ်လည်းရှိနေပါသေးတယ်တချို့စာရီတော့စုမုံမဲ့ဖတ်ပြပေးပါခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီထွန်းထွန်းဝင်းဆိုတဲ့အကောင့်ကဒီမိုကရေစီနိုင်ငံတွေမှာလွတ်လပ်စွာရေးသားထုတ်ဖော်ပြောဆိုခွင့်ရှိတာအခြေခံလူခွင့်ဖြစ်ပါတယ်တဲ့ဆန္ဒပြသူတွေကတရားဝင်ဆန္ဒပြခွင့်မတောင်းရခြင်းအကြောင်းကနှစ်ချက်ရှိပါတယ်ပထမတစ်ချက်ကတော့တရားဝင်ဆန္ဒပြခွင့်တောင်းတော်လည်းပဲခွင့်ပြုချက်ပေးမပေးကမသေးကြလို့ပါတဲ့နောက်တစ်ချက်ကတော့ကျင့်ဝတ်ပိုင်းဆိုင်ရာတရားဥပဒေပိုင်းဆိုင်ရာဖယိုဖယဲဖြစ်နေတဲ့ပြည်ထောင်စုလိုမျိုးစစ်ဖက်ဆိုင်ရာအဖွဲ့အစည်းတွေကိုအရာသွေးမီတော့အရေးတယူဆက်ဆံစရာအကြောင်းမရှိလို့မိမိတို့ရဲ့သဘောအလျောက်ဆန္ဒပြခြင်းဖြစ်နိုင်ပါတယ်တဲ့ကျွန်တော်လေ့လာမိသလောက်ကတော့ခွင့်ပြုချက်မပေးတဲ့အာဏာပိုင်တွေမှာတာဝန်ရှိပါတယ်လို့ရေးထားပါတယ်။နောက်ကိုထားတင်ကိုကိုဆိုတဲ့အကောင့်ကတော့ခွင့်ပြုချက်မရတာမဟုတ်ပါဘူး။မပေးတာပါ။မပေးဘဲနဲ့လည်းလှုပ်ချင်လှုပ်ပါစေ။တကယ်လို့လှုပ်လိုက်တယ်ဆိုရင်ငါတို့အကွက်ထွဲဝင်လာပြီပေါ့ဆိုတဲ့ယူရချက်နဲ့လှုပ်တာပါတဲ့။မေကျော်စိုးညွန့်ဆိုတဲ့အကောင့်ကတော့ပြည်သူတွေအတွက်ဆန္ဒပြခွင့်ကပေးကိုပေးရမှာပါတဲ့။ငြိမ်းချမ်းရေးအတွက်ဆိုတာကတော့ပိုကိုပေးတင်ပါတယ်တဲ့။ကျမတို့ပြည်သူတွေနိုင်ငံအရေးကိုစိတ်ဝင်တစားနဲ့လှုပ်ရှားမှုတိုင်းကိုအစိုးရကအားပေးရမှာပါ။စီကံတကြဖြစ်ဖို့ကတော့အစိုးရကထိန်းချုပ်တတ်ဖို့လိုပါတယ်ဆိုပြီးရေးထားပါတယ်ရှင်။
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီ Facebook မှတ်ချက်တွေမှာတော့ဒီလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေအဲစုဝေးဝင်တွေကိုအခြေခံတွေကိုဒီပိတ်ပင်တဲ့လောက်ရဖြစ်နေသဘောမချတဲ့အမြင်တွေကိုတွေ့ရပါတယ်ဆိုတော့အခုဖြစ်ရတဲ့ဒီတစ်ပုံပြီးခြေရေးပြင်းပြကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တို့တရားဥပဒေစိုးမိုးနဲ့ဒီတရားဥပဒေစိုးမိုးမှာတာဝန်ရှိတဲ့သူတွေပေါ်မှာအများပြည်သူရဲ့ဒီယုံကြည်မှုတွေပေါ်မှာများထိခိုက်မှုရှိလာနိုင်လားဆိုတော့ကျွန်တော်တို့စဉ်းစားကြရလို့မထင်ပါတယ်ကျွန်တော်ဒီနေ့မှာဆရာဦးသိန်းသန်းဦးအမြင်ကိုမေးချင်ပါတယ်ဆက်စွာဟိုကျွန်တော်တို့ဒီဆွေးနွေးသူတယောက်ကဆိုရင်လည်းပြောတော့တာဒီအရသာစိုးကဒီ NLA စိုးကဆိုရင်ဘာလုပ်နေတယ်လဲဆိုပြီးအားမလို့အားမရတဲ့နေလည်းရှိတယ်ဆိုတော့အခုကျွန်တော်ဒီဖြစ်ရကိုပဲကြည့်မယ်ဆိုရင်ဒီတရားဥပဒေစိုးမိုးရေးပိုင်းတရားဥပဒေစိုးမိုးရေးတာဝန်ရှိတဲ့လူတွေအပိုင်းမှာဖြစ်ဒီနောက်ဆုံးပြောမယ်ဆိုရင်ဒီအရသာအစိုးရအပေါ်မှာရောယုံကြည်မှုတွေဘလောက်ထိဟိုထိခိုက်နိုင်လားဆရာကြီးရှိမလဲဆရာ
အရှိလိုက်တာပေါ့ဗျာဒီမှာဖြစ်တဲ့ပုံလို့ကြည့်လိုက်လို့ဒီဒီမှာဟိုညာဦးဖြစ်တဲ့ဖြစ်တဲ့ဒီစားရင်းအဲ့ဒီနေမှာပဲဖြစ်တဲ့ဒီမှာဒီလိုဟာဒီစားဖြစ်တဲ့ဖြစ်ရတယ်ပေါ့ဗျာဘယ်လိုကံကြေရှိရှင်းလဲတကယ်တော့ကျွန်တော်တို့ဒီဖွဲ့စည်းရေးဆိုင်တွေကဒါဒီခုတကယ်ကြွေးနေကြရတော့ဒီအင်္ဂါနာတောက်တာပေါ့ဗျာဟုတ်ကဲ့ဒါပေမဲ့ဘာနဲ့ဆက်သွယ်ပြီးတော့ကျွန်တော်တို့ပြည်ထောင်စုအကြံတွေပုံမှန်50ပြည်ကသမရဟာနိုင်ငံရေးထုတ်ပြန်မှုကိုဖြစ်တယ်တရားစစ်ဘုရားကာကြီးကဝန်ထမ်းဆော်ပြီးရဲ့ဒီချက်အဲ့ဒီချက်ဖြစ်တဲ့အတွက်ဒီကတော့ကိုယ်သက်ဆိုင်တယ်လို့ကျွန်တော်ပြောရမှာပေါ့ဒါပေမဲ့ကာကြွေးကြီးကြီးကလည်းပြောလို့ဒီကျွန်တော်တို့ဒီဌာနတွေကိုပုံလုံးရတယ်အုံပေါ့ဗျာတမတော်ကငါးလုံးသမရရဲ့ແລະຢາດາໂຕໃຫ້ເຮົາມາອີ່ຈັ່ງເຮົາມາທີ່ທີ່ລະວ່າໂຕຄັນດາລະເອອັນນີ້ເຂັດດີຍາຢາດາໂຕມາໂຕໄວ້ໂຕດາຍັງຊິແດ່ເຊ
ံပြေမှုဒူတယ်ဆိုတဲ့ကျွန်တော်ထင်တယ်။နောက်ဒီဖြစ်ဖြစ်ပြီးဖြစ်နေတော့မှဒီမှာဆိုရင်ကခံစားနေရတဲ့မတူလာရအနှံ့တဲ့တခုကတော့ဒီလိုဖြစ်ဖြစ်ပြီးရေတော့ပွဲပြီးလာလေဒီသနာပြတဲ့လူတွေဒီလူတွေကောင်းမှုတွေကိုခုခုစစ်စစ်အတန်းပတ်တာတွေပေါ်ပေါ်လာလို့အဲ့လိုပေါ်ပေါ်လာခဲ့လို့ရှိရင်ဒီလူကအဖေအပေါ်မတည်မနှက်ဖြစ်လာတယ်ကြည့်ရအောင်နော်အခုရောဒီလိုကျင်းနေတာလေအခုလည်းဒါဘယ်လိုလဲသိကြည့်လိုက်တာလေအဲ့တော့ကဲဒီဟာလည်းဒီလိုကျွန်တော်တို့ငင်းများစွာသူ့ရဲ့စီတန်းနဲ့လည်းတနာပြရတာဒီတဘောရာကိုခေါ်ရတဲ့ပုံမှာကျန်တန်ကျန်တန်တန်တန်ဒီရဲ့တဲ့ဖိနစ်ချက်ချက်တဲ့အခြားပြုဝင်လိုက်ရတဲ့အမျိုးသားမျိုးအဖွဲ့ကိုပြောရအောင်အတ္တိကြီးအောင်ဘုရားရှင်ကိုကျွန်တော်ယူပါဒီစားပေါ်ရာချက်နဲ့ချိရတယ်ဆိုတာကလည်းလင်းဖြစ်တယ်
ဟုတ်ကဲ့ဆရာဦးတင်တန်းကျေးဇူးပါဆိုတော့ကိုတက်ဆိုရင်သဘောထားခင်ဗျာကျွန်တော်အခုဒီဖြစ်ဖြစ်တစ်ခုပဲဟိုကြည့်မယ်ဆိုလို့ရှိရင်ကျွန်တော်ဒီတရားဝေစုံမိုးရေးအပိုင်းဒီတရားဝေစုံမိုးရေးမှာတာဝန်ရှိတဲ့ရဲတပ်ဖွဲ့လိုမျိုးလုံခြုံရေးတာဝန်ရှိတဲ့သူတွေနောက်ဒီအစိုးရအပေါ်ဟိုယုံကြည်အားထားမှုတွေထိခိုက်နိုင်မှုတွေဘယ်လောက်ထိရှိလာနိုင်လဲခင်ဗျာ
ကျောပါလေကျွန်တော်ဒီကနေ့မနေ့ဆိုလို့ရှိရင်ဒီအန်ဒီယုံကြည်မှာဒီဆရာလာပြရတဲ့ဒီကျွန်တော်ဒီခင်ရာဒီဒီရောဇာရီရာရီလေးဒီနေ့ပြန်သွားတဲ့ပုံကအကျန်းဖက်တော့မကြိုက်တဲ့တော့မပေါဘူးလို့ဆိုတော့ဒါပေမဲ့ဖိုင်တဲ့ပုံစံကတော့ဒီလိုသူ့ရောအရင်ဆိုရတော့ဒီသူ့လာလို့ကျွန်တော်ပြောရမှာဆိုဒီဒီဆိုရလက်ထက်မှာဒီဘလူးပဲဆောင်ရထုတ်ဖို့ထုတ်ဖို့ဖြစ်တဲ့ခောက်ခံပေးနေအစိုးရခောက်ခံပေးချက်ပြုရလေလို့ရှိရင်အဲ့တော့ဘာသာထောက်ခံပေးဒီအားလေလို့ရှိရင်ကဲနေဒီပြည်သူလူသားမျိုးကိုဘယ်တော့မှပတ်မလို့ရအောင်အများနဲ့နောက်ဆက်ခံရတယ်အများနဲ့ပြိတ်ပြင်ခံရတယ်ဆိုတာမျိုးဖြစ်နေရတော့ဒါတော့လေသူ့ရဲ့အနေနဲ့ကျွန်တော်တို့ဒီဟာပြီးခိုင်းမလို့လို့ရပြစ်နေတယ်ဟာအဲ့ဒါမျိုးကကျွန်တော်တို့မပြောထားနိုင်ဘူးဒီမျိုးကြည့်တော့ခင်းနေမလို့ခိုင်းနိုင်ဘူးတော့ပို့ပြီးဖြတ်နေတယ်တော့ဒီက energy ဆိုလည်းဖြတ်မှာကျွန်တော်တို့ဒီဖြစ်နေတဲ့ဒီဘာဖြစ်နေမှုလဲဒီကတည်းကဒီဘာတရင်းသမားတွေကိုကျွန်တော်ဖမ်းတာရဲဘက်ဖွဲ့စည်းရတဲ့ကြောက်လို့ရှားပြီးဖမ်းနေကြည့်တာကအရင်ဆိုတဲ့ဆောက်လို့ကျန်နေပြီးပြရတယ်။နောက်ပြီးမှဆက်ဖက်ကြောက်ကကြည့်တော့ကလူနေဆိုတော့ကျွန်တော်တို့ဒီပြည်သူတွေရဲ့လွတ်လပ်စွာထုတ်ဖို့လုပ်ဖို့ကအွန်လိုင်းမှာလည်းကြိုးလို့ကြရအောင်အဲ့လိုပဲအပြည့်အစုံပြောတဲ့ခါကြလို့ရှိရင်လည်းတခုဆက်ဖမ်းနေတဲ့ခါကြတော့ကျွန်တော်တို့ရဲ့ဒီစုံစားဝင်နေရပါလေလို့ပြီးတော့ဒီအောက်ချိန်မှာပါနေတဲ့ဟာတွဲနေတဲ့ဟာလို့ဒီပြည်သူတွေရဲ့ထောက်ပြမယ်ဆိုလို့ရှိရင်တော့ဘယ်လိုဒီကနေ့ကျွန်တော်တို့ထောက်ပြပါလဲဒီလိုသူကလုပ်မယ်ဆိုလို့ရှိရင်ဘယ်လိုပြည်သူတွေရဲ့အကန့်ကိုနားထောင်ဖို့ကြိုးစားရလဲဘယ်လိုမျိုးလုပ်ဖို့ဆိုတော့ဒီ budget တွေစားရပြီးဆိုရတယ်ဒါတော့မသိရဘူးအဲ့ဒါကြောင့် online မှာတက်ရည်လို့ရှိရင်ကျွန်တော်ပြည်သူတွေစက်ကြရတယ်ပြီးတော့ကျွန်တော်တို့လည်းမဆိုပြီးစနာပြလို့ရှိရင်လည်းပြန်ဆက်ရတယ်ဟု
တ်ကဲ့
ကျွန်တော်ပြည်သူတွေရဲ့ပါဝင်ခွင့်ပေါ့တော့ဒေါ်စားကုကြီးကလည်းပြောထားတယ်ဒီနေ့မှလူတွေဒီနေ့ပါဝင်ပေးကြတော့ပြည်သူတွေကတော့မသာတုံ့ပြန်ကြပါဆိုရတာကြီးရတယ်ပြောတာတပြည့်ဖြစ်တယ်အောက်ဒီမှာဖြစ်နေတာဒီလိုဖြစ်တယ
်ဟုတ်ကဲ့
ဒါကြီးကအဖိုးရဟိုကျပ်ပေါ်ကောင်းတယ်ဘယ်လိုဆိုရပူရတာကြီးကအပေါ်ကတူအောက်ကတူဖြစ်နေသွားဆိုရင်ပြနေတယ်လို့ပဲကျွန်တော်ပြောပြောချင်ပါတယ
်ဟုတ်ကဲ့ကျွန်တော်ဒီဆင်းရဲဝတ်တက်ကိုကိုယ်တိုင်ပါဝင်ဆင်းရဲဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းရှိနေပါသေးတယ်တူကတော့ဒီကျွန်တော်ပြည်မျိုးကကိုတင်ထေးဝင်းမှာကိုတင်ထေးဝင်းရဲ့သဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကွာအခုပြောတဲ့ဒိဋ္ဌာကကျွန်တော်ငိမ့်စုစီနဲ့ဟိုတားတယ်လို့ကျွန်တော်မမြင်ဘူးလေဥပမာ48နာရီအတွင်းမှာတင်ရမယ်မတင်လို့ဆိုတဲ့ထုတ်ပြန်ချက်တွေကကျွန်တော်တို့အယုံကြည်မရှိဘူးပြ။ဘာလို့လဲဆိုတော့ငိမ့်စုစီနဲ့ဆိုရင်ဗျာအရင်ရင်တော့လောက်ခဲ့တာတွေရှိတယ်။ငိမ့်စုစီနဲ့ဆိုရင်ဒီသူတို့လက်ရှိဒီငင်းရစွာဟိုဒီငင်းရရေးကိုကျိုးစိုးထောက်ခံတဲ့နေနဲ့ငင်းရရေးတောင်းဆိုတဲ့ဆန္ဒထုတ်ပေါ်တဲ့နေရာမှာငိမ့်စုစီနဲ့ညှိရဆိုရင်ပြီးရင်တရားစွဲလိုက်ကြ။ဒါပြီးသွားပြီ။လက်တလို့တားတယ်ဆိုတာကိုငင်းရရေးကိုမလိုလားသူတွေကနေပြီးတော့တားတယ်လို့ပဲကျွန်တော်တို့ကမြင်တယ်လေ။ငိမ့်စုစီနဲ့ကစွဲမယ်ဆိုရင်တော့ပြီးမှစွဲလိုက်ပေါ့ဗျာ။စွဲရမယ်ဆက်ဆက်ပဲဟုတ်လား။လမ်းမှာပြတ်တားတယ်ဆိုတာကိုငញ្ញမ်းကြီးကိုမလိုလားတဲ့လူတွေကတားတယ်လို့ကျွန်တော်မြင်တယ်လေ
ဟုတ်ကဲ့ပါခင်ဗျာကိုတင်သေးဝင်ဆွေးနွေးရကျေးဇူးတင်ပါတယ်ဟိုကျွန်တော်တို့ဒီ email နဲ့ပေးပို့ပြီးဆွေးနွေးထားရဲ့နောက်မေးခွန်းတစ်ခုလည်းပေးထားရဲ့ဦးလာထွန်းပေးစာတစ်ခုရှိနေပါသေးတယ်ကိုညံဝင်းအောင်ဖတ်ပြပေးပါခင်ဗျာ
တရားဥပဒေအခြေခံမူအရဥပဒေမှာအတိအကျဖော်ပြပြဋ္ဌာန်းချက်တွေမှာအပပြည့်စွက်တာပေပြတ်တာလုံးဝလုပ်လို့မရတဲ့အချက်ရှိပါတယ်ခွင့်ပြုချက်ရယူရမယ်လို့ပြဋ္ဌာန်းမထားရင်ခွင့်ပြုချက်မရပဲဆိုတဲ့အချက်ကိုဖြည့်ဆွက်လို့မရပါဘူး။ငိမ့်စုစီဥပဒေကခွင့်ပြုချက်ပေးနိုင်တဲ့အာဏာကိုပေးထားခြင်းမရှိပဲတောပြောတောင်ပြောကြားကောင်းတဲ့စကားလုံးတွေနဲ့အကြောင်းပြပြီးငိမ့်စုစီဥပဒေရဖမ်းဆီးလို့မရပါဘူး။အခြေခံဥပဒေကပေးအပ်ခွင့်ပြုထားချက်ကိုအကြောင်းကြားရမယ်လို့ပြဋ္ဌာန်းထားတဲ့အတိုင်းလိုက်နာပြီးရင်ဥပဒေရလိုအပ်ချက်ပြည့်စုံပါတယ်။ဥပဒေကကန့်သက်ထားချက်တွေကိုလိုက်နာရင်ဒီဥပဒေရပြည့်စုံပါပြီ။အခြေခံဥပဒေကပေးထားတဲ့အခွင့်အရေးကိုတက်ဆိုင်ရာဥပဒေအရကျင့်သုံးခြင်းကိုရင်တင်းရဲကလမ်းမပိတ်အောင်ထိမ့်သိမ်းရှင်းလင်းပေးရန်တာဝန်ရှိပြီးလုံခြုံရေးရဲတွေကလည်းစနပြသူတွေဖြစ်စေအခြားသူများကဖြစ်စေလုံခြုံရေးပြည့်ပြားမှုမဖြစ်စေရန်ကာကွယ်ထိမ့်သိမ်းပေးရန်တာဝန်ရှိတယ်လို့ယူဆပါတယ် ဥပဒေပြဋ္ဌာန်းချက်တရက်ကိုအငြင်းပွားစရာဖြစ်ရင်ဥပဒေကိုအဓိပ္ပာယ်ဖွင့်ဆိုဖို့ဆုံးဖြတ်ချက်ချဖို့အတွက်တရားရုံးကဥပဒေနဲ့အညီစီရင်ဆုံးဖြတ်ရတာပါတရားရုံးကစီရင်နေတဲ့အမှုမှာရုံးရှိမှတက်တည်တူဦးကဘယ်လိုထွက်ဆိုနိုင်တယ်စောင့်ကြည့်ပါဘယ်လိုထွက်ဆိုပါလိမ့်မယ်ပြောဆိုခြင်းဟာတရားရုံးကိုမတည်မဲ့မြင်ပြုရာရောက်တယ်လို့မဆိုနိုင်ရင်တော့တရားစီရင်ရေးကိုဆွတ်ဖက်ရရောက်တဲ့သဘောဖြစ်လို့တရားဝတ္ထုစိုးမိုးရေးကိုပြည့်ရည်ပြုသလိုလွတ်လပ်စွာတရားစီရင်ရေးကိုမျက်ကွယ်ပြုရာရောက်မရောက်မေးချင်ပါတယ်ဖြေချပေးပါ
ဟုတ်ကဲ့ဒါတော့ဒီတကုံမျိုးတစ်ကဥလာထွန်းပေးစားပါသူကတော့ဥပဒေကိုလိုသလိုအဓိပ္ပာယ်ဖွင့်လို့မရနိုင်ဘူးဆိုတာကိုထောက်ပြပါတယ်နောက်မေကွန်းဖြစ်နေရတော့ဒီတရားခွင့်မရောက်သေးခင်ကြိုးပြီးဆုံးဖြတ်ပြောဆိုနေတဲ့ကိစ္စတွေအထူးသဖြင့်ဒီအာဏာပိုင်ပုဂ္ဂိုလ်တွေဘက်ကမကြာခဏပြောကြဆွေးရတဲ့ကိစ္စရည်ဒီတရားရုံးကအဆုံးဖြတ်မပေးရသေးခင်မှာလမ်းကြောင်းပေးတယ်လို့ဖြစ်နေတာကိုဟိုမိကုန်းထုတ်ထားတယ်လို့ကျွန်တော်နားလဲပါဒါနဲ့ပတ်သက်လို့ဆရာဦးသိန်းသန်းဦးပဲမေးချင်ပါတယ်ဆိုတော့ဒီလိုကိစ္စတွေရောဒီဟိုကုလားတော့မိကုန်းထုတ်ထားတယ်လို့ပေါ့လေတရားဝင်စုံမွေးကိုမျက်ကွယ်ပြုရရောက်တဲ့အခြေအနေမျိုးတွေဖြစ်နေပြီလားဆရာဦးသိန်းသန်းဦးဒီ
ချက်တော့ညာဒီဆရာကြီးလာတဲ့ပြောတဲ့ချက်တော့ဒါကချက်ကတော့ကျွန်တော်စကြောတွေမှလေဒီမျိုးစုတီမှာသူကြီးပြရတယ်ဆိုတော့မပါဘူးရအဲ့တော့သူကြီးကမတန်းဘူးဒီလိုအပြည့်အစုံကအကြောင်းကြားရတာရှိတယ်လေခိုင်မာပေါ့ဗျာတင်းနဲ့ပို့စီကျွန်တော်တို့ပြရတယ်အဲ့တော့အဲ့ဒါအကြောင်းကြားတာအကြောင်းကြားတာအကြောင်းကြားတာခုနကကိုတင်ကြီးကြီးပြောကြတာပဲဘူးတော်ကြီးရဲ့ကျန်သူတွေကဆရာမကြီးဒီကမ္မောင်းနေနေကြီးကဒီလိုတကြီးအပြည့်ပြည့်ပြီးတော့ကြီးပါဆန်းတာနေကြီးကသူတို့ဘုံဘိမ့်နာလေးကြောက်ကြတာသိုးလို့ဒါဒီရင်းစစ်ကိုရက်ဖို့တဲ့ဒီရင်းရင်းကြောင်းတဲ့ဒီလေးကိုတကယ်ကအကြောင်းကြားကိုလုပ်တယ်တဲ့အချက်အဲ့ဒီကတည်းကဆရာကပြောကြည့်ပြီးပြည့်လို့ကျွန်တော်တို့ကလည်းလုပ်ရတယ်။ဒါကမှတရားရုံးမှာပြင်းနေပြီးဒီလိုဖြစ်တယ်။တရားရုံးမှာအပိပတ်ကျမ်းနာခြင်းမပြုရဘူးလေ။ဒါမှချတယ်လေ။တရားရှိနေတဲ့အခုမှာဒါတွေတရားရှိနှံလာတဲ့ဘယ်သူကဘယ်လိုသာပြောပါလိမ့်မယ်။အခုထွက်တာရဲ့အဖြစ်တွေတည်းကမဟုတ်ပါဘူး။အဲဒီလိုတော့နာပြောပါလိမ့်မယ်ဆိုတာဟာဒီချုံမှစာတရားရှိနေသိလိုက်တာပဲ။အဲ့ဒါတွေမကားလည်းနဲ့တန်တက်မောက်ပုတ်တော့တရားရုံးကိုမကြည့်သေးနေပြီလား။
ကျေးဇူးပါတယ်ကျွန်တော်စီရီရအောင်နဲ့ဖြေပြပါတယ်ကျေးဇူးတင်ပါတယ်။ဟုတ်ကဲ့ကျေးဇူးပါ။အဲကျွန်တော်တို့ဒီဆွေးနွေးဝက်အတွက်ကို Facebook ကနေပေးထားတဲ့ message ချုပ်ချနေပါသေးတယ်မဆုမွန်ဖတ်ပြပေးပါဦးခင်ဗျာ
။ဟုတ်ကဲ့ပါရှင်ဒီကျော်စန်းမွန်းဆိုတဲ့အကောင်ကစစ်ကိုမလိုလားတာကတော့နိုင်ငံသားတိုင်းမှာပဲမလိုလားအကြောင်းကိုလည်းဒီထက်မကအင်အားများစွာနဲ့ဆန္ဒဖော်ထုတ်တင်ပါတယ်။စစ်ဘေးတည်ဒေသကလူတွေဆိုရင်စားဝတ်နေရေးပညာရေးကျန်းမာရေးစီးပွားရေးအကုန်ဆိုးဆိုးဝါးဝါထိခိုက်သွားပါပြီ။အဲ့ဒီအပူကတိုင်းပြည်ရဲ့စီးပွားရေးရောတိုင်းပြည်ရဲ့ပုံရိပ်ကိုပါထိခိုက်နေတာလက်တွေ့ပါ။လမ်းပိတ်မှာဆိုလို့ဆန္ဒထုတ်ဖော်ခွင့်မပြုတာကတိုင်းပြည်လက်ပိတ်အောင်လို့မတိုးတက်အောင်ခွင့်ပြုထားသလိုဖြစ်နေပါတယ်။မြမပြည်မတိုးတက်တာကလက်နက်ကင်ပြီးတော့မိုက်နေတဲ့လူတွေအားလုံးကြောင့်ပါတဲ့။နောက်ဒီ ROE ရှာရီဆိုတဲ့အကောင့်ကတော့ဆန္ဒပြဖို့ခွင့်တောင်းနေရတာကိုကစိတ်တူစရာဆန္ဒပြဖို့တောင်ခွင့်တောင်းနေရတယ်ဆိုရင်ဘာဒီမိုကရေစီလဲလို့ပြောထားပါတယ်။ဟိန်းထက်ဆိုတဲ့အကောင့်ကတော့အာဏာပိုင်နေမှာတာဝန်မရှိပါဘူး။ဆန္ဒပြစုဝေးခဲ့ကြသူတွေမှာလည်းအပြစ်မရှိပါဘူး။အပြစ်ရှိနေတာကတော့အပြစ်ဝမရသေးတဲ့ဒီမိုကရေစီနဲ့2008အခြေခံဥပဒေရဲ့တက်ရောက်မှုလို့ပဲပြောပြရစေလို့ရေးထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါ။ဒီ Facebook Match တွေထဲမှာတော့ဒီငိမ့်စုစီဥပဒေနဲ့ပတ်သက်လို့မကျေနပ်တာတွေတွေ့ရပါတယ်။နောက်တစ်ခုကတော့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုအပြစ်ဖို့တာတွေလည်းပါပါတယ်။ဆိုတော့ဒီလက်ရှိငိမ့်စုစီဥပဒေကလည်းဖြစ်ဖြစ်2008ဖွဲ့စည်းပုံကလည်းဖြစ်ဖြစ်ပေါ့လေဒီလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်စုဝေးခွင့်တွေပေါ့အကန့်အသတ်တွေဘလောက်ထိများရှိနေသလဲဆရာဦးသိန်းတန်းခင်ဗျာ
။မှန်တယ်ရတော့ဒီ2008ဖွဲ့စည်းပုံကျောင်းကြီးအခန်းကျင်းကဒီပုံမှာတော့90လေးမှာလွတ်လပ်စွာစုဝေးခွင့်စီထားလဲအခုဒုတိယရယ်ဗျာ။အခုဒုတိယပြီးတာရယ်ဒါကအခုဒုတိယထားပြီးတော့မှပြန်ရတယ်ဒီလိုဒီလိုဒီကတော့ငါကစက်နဲ့ဒုံကပြန်ပြီးတော့ရုပ်သိမ်းကိုဒီသားခဲ့တာပဲဒီလိုစိတ်အစိုးရကိုဒီဆက်ပြန်ဆန္ဒပြမယ်လို့ဒီလိုဖြစ်ကျန်လို့ပြောနေကြတာသူရင်းနဲ့စစ်တမ်းနဲ့ဒီလိုပြန်ထမ်းခဲ့တာဖြစ်တယ်ဘုရားလည်းငါတိုင်းမှာဒီလိုကြမ်းတဲ့လူကြီးနဲ့ဒီလူကြီးရဲ့တင့်ကြမ်းမှုတွေပြင်းထန်လာတော့နိုင်ငံတကာသဘောထားကြောင်းလဲကြအောင်ပဲအဲဒါဒီလူရာတဲ့ဒီအကြောင်းကြားပြီးလို့ရှိရင်ကျွန်တော်တို့ဆန္ဒပြမှုရှိပါတယ်သူတို့ကဒီလိုရာဟုစသဖြင့်ပြည်ကြောင်းလဲလာတာတကယ်တော့အဲ့ဒီအခြေခံတိုင်းပြည်ကြလိုက်နိုင်တဲ့ဆိုရင်နိုင်ငံသားတွေကဘာဖြစ်နေလို့ဒီလိုကြီးတဲ့ဆရာမျိုးအခြေခံဥပဒေကအခုကြီးဖြစ်နေတာအဲ့တော့ငါတို့အခြေခံဥပဒေမှာကတကယ်လို့ရပြထမ်းတာကအရှိကြီးပါပဲငါတို့ကတော့ဒီလိုမျိုးကြီးနာတယ်အကြောင်းကြားပြီးကြလို့ရတယ်ရှိတယ်ဒီလိုအစ်ပါလို့ရတယ်အဲ့ဒီအခြေခံဒီအပေါ်မှာမှသူတို့ကတတ်ချက်တွေပြင်ဆင်ထားတာအများကြီးဒီလိုကိုကျင်တရားနဲ့ဒီလိုဒီလိုအကျိုးအောင်မပြည့်စုံရဘူးဆိုတော့ဉာဏ်ကြီးတောင်းတာကတော့အများကြီးဒီလိုဒီလိုရောက်ဘူးကြည့်ကြည့်လေပူဇော်ရပြပြကြည့်လို့ဒုံကြီးရကအကြောင်းမရှိတဲ့အတွေ့ပြီးခဲ့တဲ့အခုလက်ရှိအခြေအနေမှာတော့ရှိနေဒီပြီးခဲ့တဲ့ဒီမျိုးကြီးကစစ်တပ်နှမ်းတဲ့ဒီမျိုးကြီး မမဆုံးပိတ်ဒီလိုမျိုးကြီးမပြတ်တဲ့ဒီလိုမျိုးကြီးဖြစ်တယ်ဆိုတာအခုဖြစ်ရကဘာဖြစ်နေဆိုင်ဆိုင်ကြီးတွေ့ကြတယ်လို့ပြောတာပါ
ဟုတ်ကဲ့ဆိုတော့ကျွန်တော်ဒီအစီအစဉ်ဆုံးသတ်ဖို့စက္ကန့်30လောက်တော့ကြာနေပါသေးတယ်ကိုသက်ဆိုရင်အတူတုံးလေးပြောပြပါခင်ဗျာဒီတရားဥပဒေစိုးမိုးတစ်ခုလုံးကိုလူလူကယုံကြည်ကိုးစားလာဖို့ဆိုရင်အရေးကြီးဆုံးအခုချိန်မှာဘာလုပ်ဖို့လိုမလဲခင်ဗျာ
ဒီတရားစီရင်ရေးဘက်မှာကျွန်တော်ဒီကြည်ရေးဘက်ကိုကျွန်တော်တို့ဒီကြိုးနေကြတာကြည်ရေးရာဆိုးရလောက်မှာပေါ့တော့ကြည်ရေးရာဆိုးရတဲ့ဖိုင်ပေါ့ဆိုပြီးကြည့်ပါကျွန်တော်ကြောင်းမလို့ပါလိမ့်မယ်ကြည်ရေးကိုဆိုးရလောက်မှာထည့်နေကြပါလိမ့်မယ်တံတရားရဲ့တိုက်ရိုက်ကိုပေးပေါ့မှာကြည်ရေးရှိမှသာလေကျွန်တော်တို့ကအများကြီးကြောင်းလို့ရပါလိမ့်မယ်အဲဒီလိုတိုင်းရင်းသားကြီးဆိုးရတဲ့အောက်မှာလေကြည်ရေးတွေကိုကျွန်တော်ထားပြီးလုပ်ပါလိမ့်မယ်ဒါမှသာလေကျွန်တော်တို့ဒီဒီရွေးကောက်ခံဆိုးရတယ်ပြီးတော
့ဟုတ်ကဲ့
ဒီတရားဥပဒေကိုဆိုးမှုတွေပိုင်းတော့ကောင်းမှုကကူနိုင်ပါမှာ
ဟုတ်ကဲ့ပြန်နိုင်ဆွေးနွေးပေးခဲ့တဲ့ကိုသက်ဆွေဝင်ရှင်းနေဦးသိန်းတန်းကိုယ်တိုင်ပါဝင်ဆွေးနွေးရတဲ့သူတွေစာရေးသားဆွေးနွေးရတဲ့သူတွေနဲ့သောတာရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကိုအောင်ရင်ဦးစီစဉ်တင်ဆက်ပေးခဲ့တဲ့စနေနေ့တရက်လီလိုင်းဆွေးနွေးခန်းကိုနားဆင်ကြရတာဖြစ်ပါတယ် VOE မြန်မာပိုင်းအစီအစဉ်ကနေတရက်လီလိုင်းအစီအစဉ်တွေကိုသတင်းတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေပါတယ်စနေညပိုင်းမှာတစ်ကြိမ်အင်္ဂါနေ့ညပိုင်းမှာတစ်ကြိမ်ဖြစ်ပါတယ်တရက်လီလိုင်းဆွေးနွေးပွဲမှာပါဝင်ဆွေးနွေးလို့ကြရတယ်ဆိုရင် VOE ရဲ့ဖုန်းနံပါတ်ဖြစ်တဲ့0922382555လေးကိုဆက်သွယ်နိုင်ရတယ်လို့အီးမေးလ်လိပ်စာဖြစ်တဲ့ bummies@voenews.com ကိုလည်းဆွေးနွေးခြင်းနဲ့အကြောင်းအရာဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုကြိုပြီးတော့ပြပုတ်ထားလို့ရပါတယ်ကျွန်တော်တို့ကပြန်ပြီးတော့ဆက်သွယ်ပါမယ်ခင်ဗျာ VOA American တန်ကနေတနင်္ဂနွေနေ့နေ့ဖက်ကလက်ရှိထုတ်လင်းပေးနေတဲ့တနအီစာစီစဉ်ကိုမနက်၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်လည်ပြီးတော့ထုတ်လင်းပေးတော့မှာဖြစ်ပါတယ် VOA မြန်မာပိုင်းကတနင်္ဂနွေနေ့နေ့ဖက်စီစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်အခုတော့ကြာရှိတဲ့အချိန်မှာနိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါလိမ့်မယ်ခင်ဗျာ
တရုတ်နိုင်ငံနဲ့ကုန်သွယ်ရေးမှာအမေရိကန်ပြည်ထောင်စုဘက်ကလုံငွေပြနေတာကိုတိတိတတ်တာရှော့ချရေလှုပ်ဆောင်မဲ့အဆင့်တွေပေါ်နှစ်နိုင်ငံကြားသဘောတူညီချက်ရလိုက်ပြီလို့တရုတ်နဲ့အမေရိကန်တို့ကပြောပါတယ်။ဝါရှင်တန်မြို့တော်မှာနှစ်ဖက်အဆင့်မြင့်တာဝန်ရှိသူတွေဆွေးနွေးကြပြီးတဲ့နောက်စနေနေ့ကအဲဒီကြေညာချက်ထွက်လာတာပါ။တရုတ်နိုင်ငံရဲ့မမျှတတဲ့ကုန်သွယ်ရေးလုံထုံးလုံးမှုတွေကြောင့်အမေရိကန်ဟာတရုတ်ကိုရောင်းရတာတဲ့တရုတ်စီကနေဝယ်ရတာကအများကြီးပိုနေတယ်လို့အမေရိကန်ဘက်ကဆွဆဲပြောဆိုထားတာပါ။အခုတော့အမေရိကန်ဝန်ဆောင်မှုတွေနဲ့ထုတ်ကုန်တွေအထူးသဖြင့်စိုက်ပျိုးရေးနဲ့စွမ်းအင်ကဏ္ဍပိုင်းတွေမှာပို့ပြီးထင်ထင်ရှားရှားတိုးမြင့်ဝယ်ယူသွားမယ်လို့တရုတ်ဘက်ကကတိပြုလိုက်ပါတယ်။တောင်တရုတ်ပင်လယ်ပြင်ပိုင်ဆိုင်မှုငြင်းပွားနေတဲ့ကျွန်းကျွန်းပေါ်မှာတိစောက်ထားတဲ့လေယာဉ်ကွင်းမှာတရုတ်တွေကတာဝေးသွားဘုံကျဲလေယာဉ်တွေပထမဆုံးအကြိမ်အတက်အဆင်းလုပ်လိုက်တယ်လို့တရုတ်နိုင်ငံပိုင် CCTV ရုပ်သံသတင်းဌာနကပြောပါတယ်။ဒီအခြေအနေဟာနယ်မြေပိုင်ဆိုင်ကြောင်းတရုတ်ကပြောတာတွေပိုပြီးကျယ်ပြန့်လာနေတဲ့ပေါ်နောက်ထပ်ဆိုးရိမ်မှုတွေတိုးလာစေနိုင်ပါတယ်။ဒီလိုပြည်သူလူမျိုးရေးတက်မတော် PLA လီဒါရဲ့လေ့ကျင့်မှုမှာ H6K ဘုံကျဲလေယာဉ်တွေလေစိတ်မှာအတက်ဆင်းလုပ်တာပါဝင်တယ်လို့ CCTV ကပြောပါတယ်။မြန်မာနိုင်ငံမြောက်ပိုင်းမှာတိုက်ခိုက်နေကြတဲ့အဖွဲ့တွေအနေနဲ့ထရင်တင်းတင်းလူဆောင်ကြဖို့နဲ့အပြစ်ခတ်ရစေရေးချက်ချင်းကြေညာဖို့တရုတ်ကာကွယ်ရေးဌာနကတောင်းဆိုလိုက်ပါတယ်။တရုတ်မြန်မာနယ်စပ်မှာဖြစ်တဲ့တိုက်ပွဲတွေကနေတရုတ်နိုင်ငံဘက်ကဒုံးကျည်နဲ့ကြီးစံတချို့ကျော်ပြီးရောက်လာတယ်လို့တရုတ်နိုင်ငံဘင်းသုံးဝေဘိုလူမှုဆက်သွယ်ရေးမီဒီယာတွေကတရုတ်ကာကွယ်ရေးဌာနရဲ့တရားဝင်ဆောင်နေတာမှာတောက်ကြံနေနှောင်းပိုင်းတင်ထားတဲ့ထုတ်ပြန်ချက်တွေဖော်ပြထားပါတယ်။အဲ့ဒီတရက်တွေအတွင်းတရုတ်နိုင်ငံသား၃ဦးတည်ဆုံသွားတဲ့သတင်းတွေလည်းထွက်ထွက်တာပါအခြေအနေကိုတရုတ်ကာကွယ်ရေးဌာနကအနိကဆောင်ကြည့်နေပြီးတရုတ်မြန်မာနယ်စပ်တစ်လျှောက်ကင်းလှည့်တာနဲ့လုံခြုံရေးအစီအမံတွေကိုတိုးမြင့်လှုပ်ဆောင်ထားတယ်လို့လည်းပြောပါတယ်နယ်စပ်ထင်းချုပ်ရေးခိုင်မာအောင်တရုတ်စစ်ဘက်ကဆက်လုပ်သွားမှာဖြစ်ပြီးနိုင်ငံသားတွေနဲ့ပိုင်ဆိုင်ပစ္စည်းတွေကိုခိုင်မာကာကွယ်ဖို့အတွက်လိုအပ်သလိုချမှတ်လှုပ်ဆောင်သွားမယ်လို့လည်းကာကွယ်ရေးဌာနရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်မြန်မာစံတော်ချိန်စနေညဘက်ကကစားတဲ့ Chelsea နဲ့ Manchester United တို့ FA Cup ဘောလုံးပွဲမှာ Chelsea အသင်းကတကူးကူးမရှိနဲ့အနိုင်ရသွားပါတယ်ပထမပိုင်း20မိနစ်မှာ Chelsea ရတဲ့ penalty goal ကို Hazard ကတွင်းယူပြီးတလုံးတီးသောအနိုင် goal နဲ့ champion ဖြစ်သွားတာပါခင်ဗျာ
။ထိတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းကြီးညာသွားခဲ့တာပါ။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးတော့အတမိုင်းဆိုင်ရာ engineer ကတော့ Dave Magnus ဖြစ်ပါတယ်။ညနေပဲ6:00နာရီကနေ 9:00 နာရီထိထုတ်လို့မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေအတန်လွှင့်ပေးမှာပါ။VOE ကိုနားဆင်ကြရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။နိုင်ငံတကာကတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျွန်တော်ဆက်မိုးပြီပါခင်ဗျာ
This program has come to you from the Voice of America, Washington.